Welcome to the Voice of America in Burmese.
မင်္ဂလာရှိတဲ့မနေ့ကင်းဆက်ကြပါသည်ခင်ဗျာ VOA အမေရိကန်တိုင်းရဲ့2018ခုနှစ်ဒီဇင်ဘာလ19ရက်တနင်္လာနေ့မနေ့ကင်းစီစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေလိုင်းနိုမီတာ3048တို့ကနေဓာတ်ရိုက်ထုတ်လွှင့်နေတယ်လို့ VOA ရဲ့ Facebook စာမျက်နှာကမှာဓာတ်ရိုက်တင်ဆက်ပေးနေပါပြီခင်ဗျာကျွန်တော်ညဝင်းအောင်ပါဒီကနေ့မနေ့ကင်းအစီအစဉ်တွေကိုတောင်းယူတင်ဆက်သွားမှာပါ
မင်္ဂလာပါရှင်။ကျွန်မခင်ဗျတပ်ပါဒီမနက်ခင်းသတင်းတွေကိုကိုစောဝန်းနိုင်တဲ့သူကြီးညာပေးမှာပါ။အာဖဂန်နစ္စတန်စစ်ပွဲအတွက်ငြိမ်းချမ်းစွာဖြေရှာနိုင်ဖို့တနင်္လာနေ့မှာအမေရိကန်နဲ့တာလီဘန်အရာရှိတွေကြားတွေ့ဆုံဆွေးနွေးပွဲကိုကျင်းပဖို့အတွက်ပါကစ္စတန်နိုင်ငံကအစီအစဉ်ပေးခဲ့ပါတယ်။ပြင်သစ်နိုင်ငံမှာတော့ဆန္ဒပြပွဲတွေဆက်ပြီးတော့ဖြစ်ပွားနေပါတယ်။ဒီလိုထူးခြားတဲ့သတင်းတွေကြားမှာပါ။ကိုညာဝန်းရောင်ရင
်။ဟုတ်ကဲ့ပါခင်ဗျာ။လာမယ့်2019 AP လကစာပြီးပထမဆုံးအတုအနေနဲ့မြန်မာအပါအဝင်နိုင်ငံသားအလုပ်သမား3,400ကိုဂျပန်နိုင်ငံကခေါ်ယူတော့မှာဖြစ်ပါတယ
်။နောက်နေ့ April 1ရက်ကစမယ့် budget ကနေနိုင်ငံသားအလုပ်သမား3,400လက်ခံမယ်။အဲအဲ့ဒီကနေသူ့လုပ်ငန်းတွေကနေပြီးတော့ recommend ပေးတဲ့ဟာနောက်ပြီးတော့ဒီ Japanese language နဲ့ပတ်သက်တဲ့
သတင်းတွေပြီးမှနားဆင်ရဖို့ရှိပါတယ်။ဒီအကြောင်းနဲ့အတူအပတ်စဉ်ကဏ္ဍတွေဖြစ်တဲ့မြန်မာရေးရာဆွေးနွေးကမ်းမြန်မာပြည်မှပေးစာများပြည်တွင်သတင်းသုံးသပ်ချက်ကမ္ဘာတစ်လောထူးခြားဆန်းပြသတင်းစာတာတွေကိုလည်းနားဆင်ရဖို့ရှိပါတယ်အခုရင်ဆုံးတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်နဲ့ကိုဇော်ဝင်းနိုင်တို့ပြောပြပေးပါအောင်ဗျာ
အာဖဂန်နစ္စတန်စစ်ပွဲအတွက်နိုင်ငံရေးအရာဖြေရှာနိုင်မှုတွန်းအားပေးတဲ့အနေနဲ့တနင်္လာနေ့မှာအာရဗ်စော်ဘောများနိုင်ငံ UAE မှာအမေရိကန်နဲ့တာလီဘန်အရာရှိတွေကြားတွေ့ဆုံဆွေးနွေးပွဲကိုကျင်းပပေးဖို့အတွက်ပါကစ္စတန်ကစီစဉ်ပေးခဲ့ပါတယ်။အာဖဂန်အမျိုးသားပြန်လည်တင့်မြင်ရေးဆိုင်ရာအထူးကိုယ်စားလှယ်ဇယ်မီခါလီဇတ်ဦးဆောင်တဲ့အမေရိကန်အဖွဲ့ဟာအဘူဒါဘီမြို့နိုင်ငံမှာဆွေးနွေးပွဲကိုတက်ရောက်မှာဖြစ်ကြောင်းပါကစ္စတန်အကြီးအကဲအရာရှိဂျီတူက VOA ကိုတနင်္လာနေ့မှာပဲအတည်ပြုပြောကြားခဲ့ပါတယ်။တာလီဘန်တွေငြင်းချင်းစကပိုင်းကိုရောက်လာရေးပူးပေါင်းဆောင်ရွက်ဖို့အတွက်သမ္မတထရမ့်ကပါကစ္စတန်ဝန်ကြီးချုပ်အင်မရန်ခန်းကိုဒီလအစောပိုင်းကစာရေးသားပြောကြားခဲ့ပြီးတဲ့နောက်မှာပါကစ္စတန်အစိုးရကအခုလိုညှိနှိုင်းဆွေးနွေးပွဲဖြစ်မြောက်အောင်ဂျာဝင်ဆောင်ရွက်ပေးတာဖြစ်ကြောင်းအမည်မဖော်လိုတဲ့အရာရှိကပြောကြားခဲ့တာဖြစ်ပါတယ်။တာလီဘန်ပြောခွင့်ရဇဘီဟူလာမူဂျာဟစ်ကလည်းတနင်္လာနေ့အမေရိကန်အရာရှိတွေနဲ့တွေ့ဆုံပွဲကိုသူတို့အဖွဲ့ကနိုင်ငံရေးညှိနှိုင်းရေးမှုတွေတက်ရောက်မှာဖြစ်ကြောင်းကြေညာချက်မူကြမ်းတစောင်ပေးဖို့ပြီး VOE ကိုအတိအပြုပြောကြားခဲ့ပါတယ်
။ပြင်သစ်နိုင်ငံမှာရောင်ပြန်အဝါရောင်အင်ဂျီတွေဝစီပြီးသတင်းပတ်၅ဘတ်ကြာဇက်တိုက်ဆန္ဒပြနေကြသူတွေရဲ့အရှိန်တဖြည်းဖြည်းလျော့ကျလာနေပေမဲ့လည်းဆန္ဒပြသူတွေဟာနိုင်ငံအတွင်းကဒါဇင်နဲ့ချီတဲ့အချက်ပြမီပွိုင်နေတဲ့လမ်းဆောင်လမ်းကွာတွေကိုတင်းငွေတွေကတင်ပိုက်ထားခဲ့ကြပါတယ်။ပြည်ထောင်ဝန်ကြီးခရစ်စတိုဖ်ကတ်စတနေကလမ်းတွေကိုပင်တင်ပိုက်ထားတာတွေပြန်ရုပ်တင်ပေးဖို့တောင်းဆိုနေတဲ့ကြားကပဲဆန္ဒပြသူတွေဟာတနင်္ဂနွေနေ့ကဆက်လက်တင်ပိုက်ထားကြဆဲဖြစ်ပါတယ်ဆန္ဒပြပွဲတွေနဲ့ဆက်နွယ်ပြီးအခုချိန်ထိလူ10ဦးသေဆုံးခဲ့တာမှာအများစုဟာဆန္ဒပြသူတွေကလမ်းတွေကိုပိတ်ဆို့ထားကြတာကြောင့်ရေမတော်တဆမှုတွေဖြစ်ပြီးသေဆုံးခဲ့ကြတာပါစနေနေ့ကလည်းမြို့တော်ပဲရစ်နဲ့နိုင်ငံတွင်းကမြို့အတော်များများမှာဆန္ဒပြပွဲတွေပြုလုပ်ခဲ့ကြပေမဲ့ပါဝင်သူအရေအတွက်ဟာအရင်သတင်းပတ်တွေကလည်းဆိုင်အတော်လေးနည်းနေတာကိုတွေ့ရပါတယ်။နိုင်ငံတွင်းလောင်စာဆီအခွင့်အရေးတိုးမြင့်ကောက်ခံမဲ့အစိုးရရဲ့အစီအစဉ်ကိုစန့်ကျင်တဲ့အနေနဲ့ဆန္ဒပြပွဲတွေကိုနိုဝင်ဘာလအတွင်းစတင်ခဲ့ကြတာဖြစ်ပေမဲ့နောက်ပိုင်းမှာသမ္မတအီမန်နယ်မက်ခရွန်အစိုးရအပေါ်အထွေထွေမကျေနပ်မှုတွေဘက်ကိုတဖြည်းဖြည်းပြောင်းလဲသွားခဲ့ပါတယ်။
တူရကီမှာ2016ခုနှစ်ကမအောင်မြင်တဲ့စစ်တပ်အာဏာသိမ်းမှုကိုစီစဉ်ခဲ့သူလို့တူရကီအစိုးရကဆွဆွနေတဲ့မွတ်စလင်တရားဟောဆရာကိုအမေရိကန်အစိုးရကတူရကီကိုပြန်ပြီးပို့ဖို့အတွက်စဉ်းစားနေတယ်လို့တူရကီသမ္မတရီဆက်တေပ်အာဒိုဂန်ကိုအမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြောကြားကြောင်းတူရကီနိုင်ငံခြားရေးဝန်ကြီးမက်ဖလုပ်ကဗူဆိုဂလူကပြောပါတယ်သမ္မတထရမ့်နဲ့တူရကီသမ္မတအာဒိုဂန်တို့မကြသေးခင်ကအာဂျင်တီးနားက G20 ထိပ်သီးညီလာခံမှာတွေ့ဆုံစဉ်မွတ်စလင်တရားဟောဆရာဖတ်ထူလာဂူလန်ကနဲ့လူတချို့ကိုတူရကီကိုပြန်ပြီးပို့ဖို့အတွက်အမေရိကန်အစိုးရကလှုံ့ဆော်နေကြောင်းသမ္မတအာဒိုဝန်ကိုသမ္မတထရမ့်ကပြောကြားခဲ့တယ်လို့တူရကီနိုင်ငံခြားရေးဝန်ကြီးက CNBC ရုပ်သံမင်းမြန်းကမှပြောကြားခဲ့တာပါတချိန်ကအာဒဝန်ရဲ့မိတ်ဆွေတဦးဖြစ်တဲ့အသက်89နှစ်အရွယ်ဂူလန်ဟာအမေရိကန်အရှိပဲချမ်းပင်ဆယ်ဗေးနီးယားပြည်နယ်မှာသူ့အတူထွက်ပြေးခိုလုံနေတာအနှစ်20နီးပါးရှိနေပါပြီ သူဟာအမေရိကန်မှနေထိုင်ရင်တူရကီမှာမအောင်မမြင်ဖြစ်ခဲ့တဲ့အာနာတိတ်မှုနဲ့ပတ်သက်ပြီးညွှန်ကြားသူလို့ဆွဆွဲခံရတယ်လို့ဒီအမှုအတွက်တူရကီမှာအမှုရင်ဆိုင်ရေးအတွက်ပြန်ပို့ပေးဖို့အာဒဝမ်ရဲ့တောင်းဆိုမှုကိုအမေရိကန်အစိုးရကငြင်းဆန်ခဲ့တာဖြစ်ပါတယ်။အာဒဝမ်ကိုဖြုတ်ချဖို့အတွက်စူးစမ်းမှုကမအောင်မြင်ခဲ့ဘဲဒီစူးစမ်းမှုမှာစစ်သားတွေရဟတ်ရင်တွေကတင်ကားတွေနဲ့ ဒီဆုံးခဲ့ရပေမဲ့အော်ဒဝန်ကိုသစ္စာခံတဲ့တက်တွေကအနိုင်ရခဲ့တာပါအမေရိကန်ပြည်ထောင်စုရဲ့တရားမဝင်ရွှေ့ပြောင်းနေထိုင်ကြမဲ့သူတွေ
ကိုဟန်တာနိုင်ဖို့မက္ဆီကိုနေသားမှာတတိုင်းတိဆောင်မဲ့ကိစ္စကိုသမရအင်ဂျီရောကတင်းငွေနေမှာထပ်မံပြအပေးဆောင်ရွက်နေပါတယ်အစိုးရလုပ်ငန်းတွေတိစိတ်တွေတက်ရဆိုင်ပြရစေအောင်တော့တတိုင်းတိဆောင်ရေးအတွက်ဘတ်ဂျက်ချပေးရေးကိုမဖြစ်မနေလှုပ်ဆောင်သွားမယ်လို့ဆိုပါတယ်လူဝင်မှုကြီးကြရေးဆိုင်ရာပဋိပက္ခကိုဖြည့်ရှင်ရေးအတွက်နေသားတတိုင်းကိုမဖြစ်မနေစောက်ဖို့လိုအပ်နေတာကြောင့်ဒီကိ American Soya Long and Lebamuri, Natangaya can no longer Yasambia, Machini, New York, in your Blue Lomelo, Miramaro, Soa Long and Yabia in Le Budget Charity, Sella Down Sutamelo, Milaga Pianle Pichagabale, Mexico Nizama, two pieces in a dang the 90s or Ilung and Sadembo, can a Utopang with American dollar, Nabiliango, a Daikan Democrat Badiga, Budgeted Temabian, a Soa Pipia de Kisago, two Name Campamelo, Tamaratranga, bigger than the Dimba doing Pichagabale, Kilometer Tononia. American, Mexico, Nezada, Ranti, Sapo, Dwe, Suzubang, Dollar, Nase, Billion, Kongjame, Lu, Kaman, Tawale.
Bio American, Damene, Petnyama, Bada, Season, Ego, Mene, Chow, Naikane, Kononaiti, Idomida, Dongzen, Kilohats, Godonga, Idomida, Lize, Kilohats, Kone, Shitonya, Idomida, Lize, Shit, Kilohats, Chowting, Nadonya. Today, I will my line and be the idea of the kilohertz thing. I can argue on it to be the ice.
You American thing, I'm a naked Henry will sell it in anybody. Do you tie Nananganja, the talent saloon, Nanangan Pubon Soy Murito Himbutra? Do you Nangan or Gomsi when Pitta, Nanganjai when you won in it? Nangan tie Nanganjai when you don't Brahmo, don't want Nairo, then you really got Kadi Puke Jabani, Laos Nangama Jimpani, the Sadota Jimmyo, LMC, Lenson, Nakam Pubon Soy, yes, and Nanganjai when you may see we a bitter, see we Makulu, Pio Jacky Jalaba, do you net la or net tie, don't Nanganja separate it, your talent and Yan Porton Lay Dread. Dio Tainan Nanganja, Jatalan Salu, Shayhone, Lugane, or Tiny Buon Sayapune, Saturday to him mood, Nanangan letters on your Lures, Sanashi, Lutu Nanganjai, when you got Pio Jacaraba, Tainanganjai, when you got Nananganja, a semi palemu, seller Lusambo, Gondre in a Siway Buon Sayy to him bo, Tain deal Jatalan Tisaway, Tetaja, Lusambune, deal your governance in my game of Buon Sayapu, two letter Lusoma, Pijan Pio Body, Shedan Asha, Sending an ASEAN Puji, Leta, the party, Pin. But deep in the Dawan Julia, we put the Tanang, Luya Drigo, Dio Suaga, Tauka, Bamboo, Bidom, up to the Lu, Down Dio Benevian Tita, and ASEAN Po and Nangan Dinet Dio Duja, Code of Conduct called Simeon Sigan Bong, Tamay, Drap, Bowman Diamond, Sunday Dom, up to Jone, Dio Nangaja, when she got Pio Jacket Valley.
ချိုးကျန်နိုင်ငံရဲ့ပထမဆုံးအမျိုးသမီးဟာတနင်္ဂနွေနေ့ကကျန်းသစ္စာချင်းဆွဲလိုက်ပြီဖြစ်ပါတယ်။ရွေးကောက်ပွဲအတွင်းမြို့သားမှုတွေလှုပ်ဆောင်ခဲ့တဲ့အတွက်ပါလီမန်ရွေးကောက်ပွဲတွေကိုအများဆုံးကျင်းပပေးဖို့အတိုက်ခံပါတီဘက်ကတောင်းဆိုနေတဲ့ဂျာကပဲ ဆိုလိုမေဇူရာဘစ်ဗီလီဟာတမရတိအဖြစ်ကျန်းသစ္စာကျင်းဆိုလိုက်တာပါတမရတိကျန်းသစ္စာကျင်းဆိုလိုက်ပြီးဖြစ်တာကြောင့်ပါလီမန်စနစ်တစ်ကိုပြောင်းလဲအုပ်ချုပ်မဲ့ဖွဲ့စည်းပုံအခြေခံဥပဒေတည်းဟာလဲစတင်အသက်ဝင်လာပြီဖြစ်ပါတယ်ဒါပေမဲ့တမရကတော့တကယ်အာဏာမရှိဘဲပြရုပ်အဖြစ်သာတည်ရှိမှာဖြစ်ပါတယ်အသက် ခက်ခက်တီဒေတာကရှေးဟောင်းတယ်လီဗီမြို့မှာရှိတဲ့ဂျော်ဂျီယာရဲ့ဒုတိယနောက်ဆုံးပြီးရင်ဟာရာကလီယပ်စ်2ချန်ဝင်းအတွင်းမှာကျင်းပခဲ့တာပါတမရတက်တန်းရဲ့သူ့တမရတက်တန်းရဲ့ရွေချက်ဟာဂျော်ဂျီယာနိုင်ငံကိုဒီမိုကရေစီလမ်းကြောင်းပေါ်တင်ပေးပြီးဥရောပတိုက်နယ်ပူးပေါင်းဆောင်ရွက်မှုတွေနောက်ကျောင်းပြန်လဲလို့မရတဲ့အခြေအနေရောက်အောင်ဆန်းဆောင်ပေးသွားဖို့ဖြစ်တယ်လို့တမရတက်ကပြောပါတယ
ဂျပန်နိုင်ငံမြောက်ပိုင်းဒေသကစားတောက်ဆင်းတဆင်းမှာပောက်ကွဲမှုဖြစ်ပွားပြီးအနည်းဆုံးလူပေါင်း50နှစ်ဦးနဲ့မနေ့ထိခိုက်ဒဏ်ရာရပါတယ်။တဦးကတော့ဒဏ်ရာပြင်းထန်ပါတယ်။ဂျပန်မြောက်ပိုင်းဟိုကိုဒိုကျွန်းကစပ်ပိုရိုမြို့မှာရှိတဲ့အထက်နှစ်ထပ်ပါအဆောက်အဦမှာဖွင့်နေထားတဲ့စားတောက်ဆင်းမှာတနင်္လာနေ့ညပိုင်းပောက်ကွဲမှုဖြစ်တာနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးနေဆဲ ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီ ban ni ka le data kan ni be lo ya kho lo nai mu twe niya ri asan tin lou saung pe kae ba de
မြောက်အမေရိကတိုက်တွင်းအကြီးဆုံးဆင်အရိုင်းတုံးကြီးတစ်ခုကိုကနေဒါမိုင်းကုမ္ပဏီတစ်ခုကတူပေါ်တွေ့ရှိခဲ့ပါတယ်။အဲဒီဆင်အရိုင်းတုံးဟာအဝါရောင်တန်းနေပြီးအရွယ်စားအဖြစ်ကျဲဥအသေးစားလောက်ရှိတယ်လို့ဆိုပါတယ်။ Arctic 7အတွင်းကကနေဒါနိုင်ငံရဲ့မြောက်ပိုင်းအကြဆုံးပိုင်းနဲ့အတွင်းမှာ952ကရက်ရှိတဲ့အဲဒီဆင်တုံးကို24ရရှိခဲ့တာလို့ Dominion Diamonds Mines ကုမ္ပဏီကစနေနေ့မှာထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။ဒီဆင်တုံးဟာအရင်ကတွေ့ရှိခဲ့တဲ့အကြီးဆုံးလို့သတ်မှတ်ထားခဲ့တဲ့189ကရက်ရှိတဲ့ Foxfire ဆင်တဲ့30နီးပါးကြီးတာလည်းဖြစ်ပါလေခင်ဗျာ
။တင်လာနေမယ်ခင်ထိတ်တန်းရောက်နိုင်ငံတကာသတင်းတွေကိုကိုဇော်ဝင်းလိုင်းနဲ့ဒေါက်ကင်မျိုးသက်တို့ပြောပြခဲ့ကြတာပါခင်ဗျာ။အခုတော့အလုတ်ကန်အခွင့်လန်းနဲ့ဆိုင်တဲ့သတင်းတစ်ပုဒ်ကိုတင်ပြကြပါမယ်။ဂျပန်နိုင်ငံရဲ့အလို့သမားရှားဖမှုပြဿနာကိုဖြေရှင်းဖို့မြန်မာအပါအဝင်နိုင်ငံသားအလို့သမား9သိန်းကိုလာမယ့်6နှစ်အတွင်းခေါ်ယူနိုင်မယ့်ပြည်ဝင်ခွင့်ဗီဇာထုတ်ပေးရေးဥပဒေကိုဂျပန်လွှတ်တော်နှစ်ရက်စလုံးကအတည်ပြုလိုက်ပြီဖြစ်ပါတယ်။2019 AP ကစလို့အသက်ဝင်လာမယ့်အဲ့ဒီဥပဒေမှာဂျပန်နိုင်ငံမှာအလို့ဗီဇာနဲ့ရောက်ရှိပြီးတော့လုတ်ကင်နေသူတွေကိုပို့ပြီးဦးစားပေးသွားမှာဖြစ်ပါတယ်။အခြေအနေအပြည့်စုံကိုတော့ဆက်ပြီးတင်ပြမှာပါ။အသက်အရွယ်ကြီးရင်သူလူကြီးများပြီးအလုတ်ကျန်းလုပ်နိုင်မဲ့သူရှားပါးလာတဲ့ဂျပန်နိုင်ငံမှာစီးပွားရေးကိုအရှိန်မြှင့်ဖို့ဆိုရင်နိုင်ငံသားအလုတ်သမားတွေကိုခေါ်ယူအသုံးပြုဖို့လိုတယ်ဆိုပြီးလွန်ခဲ့တဲ့2နှစ်လောက်ကတည်းကဂျပန်လွှတ်တော်မှာစတင်ဆွေးနွေးလာကြတာပါအလုတ်သမားဗီဇာထုတ်ပေးနိုင်မဲ့လူဝင်မှုဥပဒေကြမ်းတစ်ရပ်ကိုပြီးခဲ့တဲ့အောက်တိုဘာလထဲဂျပန်လွှတ်တော်မှာတင်သွင်းခဲ့ပြီးဂျပန်တိုက်ခိုက်ပါတီတွေနဲ့အာနာယ LDP ပါတီကိုယ်စားလှယ်တချို့ကပါကန့်ကွက်ခဲ့ကြပြီးနောက်ပြီးခဲ့တဲ့သတင်းပတ်ထဲမှာတော့နိုင်ငံသားအလို့သမားပြည်ဝင်ခွင့်ဗီဇာထုတ်ပေးရေးဥပဒေကိုဂျပန်လွှတ်တော်နှစ်ရက်စလုံးကအတည်ပြုလိုက်ပြီဖြစ်ပါတယ်။ဒီလူဝင်မှုဥပဒေသစ်ဟာ2019 AP လကစလို့အသက်ဝင်လာမှဖြစ်ပြီးပထမအထုပ်အနေနဲ့မြန်မာအပါအဝင်နိုင်ငံသားအလို့သမား3,400ကိုခေါ်ယူသွားမှဖြစ်ပြီးဂျပန်နိုင်ငံမှာအလို့တင်ဗီဇာနဲ့အလို့လုပ်နေသူတွေကိုဦးစားပေးသွားမှဖြစ်တယ်လို့တိုကျိုမြို့ကစားသောက်ဆိုင်ပန်းရှင်ဦးကျော်စိုးကပြောပါတယ
်။နောက်နေ့ဧပြီလတရက်ကစမဲ့ဘတ်ဂျက်ကနေနိုင်ငံရလူမှ3သိန်း4တောင်းလက်ခံတယ်။အဲအဲ့ဒီကနေသူ့လုပ်ငန်းတွေကနေပြီးတော့ recommend ပေးတဲ့ဟာနောက်ပြီးတော့ဒီ Japanese language နဲ့ပတ်သက်တဲ့ကျွမ်းကျင်မှုအတိုင်းတစ်ခုရှိတဲ့သူတွေကကျွန်မလောဆယ်ရှိနေတဲ့ချွေးညင်းနဲ့လာတဲ့သူတွေကရလိမ့်မယ်
။ဂျပန်အစိုးရကခေါ်ယူမဲ့နိုင်ငံသားအလုပ်သမားတွေအတွက်ဗီဇာအမျိုးအစားနှစ်မျိုးသတ်မှတ်ထားပြီးလုပ်ငန်းကျွမ်းကျင်မှုအဆင့်အနည်းငယ်သာရှိတဲ့အလုပ်သမားတွေကိုဗီဇာသက်တမ်း5နှစ်အထိပေးမှာဖြစ်ပြီးမိသားစုကိုတော့ခေါ်ယူခွင့်မရှိပါဘူး။နောက်တစ်မျိုးကတော့သက်ဆိုင်ရာအလို့မှာကျွမ်းကျင်အဆင့်ရှိတဲ့အလို့သမားတွေအတွက်ပေးမယ့်ဗီဇာဖြစ်ပြီးမိသားစုကိုပါခေါ်ယူနိုင်မှာဖြစ်ပါတယ်။ပြည်ဝင်ခွင့်ဗီဇာအသေးရအစပိုင်းမှာအလို့အမျိုးအစား5ခုအတွက်ခေါ်ယူမှာဖြစ်ပေမဲ့နောက်ပိုင်းမှာအလို့ကန္တ14မျိုးအတွက်ခေါ်ယူဖို့ဆုံးဖြတ်ထားတာပါ။ဒါဟာဂျပန်နိုင်ငံရဲ့အလို့သမားလူအချင်းမြန်မာမှုကိုပြနေတာဖြစ်တယ်လို့မြန်မာရေးလှုပ်ရှားသူတိုကျိုမြို့နေဦးတောင်းမြင့်ဦးကသုံးသပ်ပါတယ
်။မဖြစ်မနေလူကတော့လိုနေပြီဂျပန်ကဒါဂျပန်နေရာလည်းသက်တည်ကြည်နေပြီ။နောက်တကယ်ပြင်းပြင်းထန်ထန်လုပ်ရမယ့်နေရာတွေမှာဂျပန်နေရာမလုပ်ချင်တော့။တချို့ဆိုင်တွေတော့ပြည့်ရမလို့ဖြစ်နေတယ်။အစိုးရကိုပရက်ရှာပေးတော့အစိုးရကအလို့သမားခေါ်ဖို့ဟာသူကစဉ်းစားတာ။ဒါပေမဲ့လို့အဲ့ဒီဒီအတိုက်ခံနေတဲ့ဒီမီဒီယာတွေကဘာဖြစ်လို့ကန့်ကွက်ရလဲဆိုတော့နိုင်ငံသားတော့မကြိုက်တဲ့သူတွေကကန့်ကွက်တဲ့ပုံစံတစ်မျိုးပါ။နောက်တစ်မျိုးကကြတော့ဟုတ်ပြီလူဝင်ခေါ်ဒါပေမဲ့လို့ဒီခေါ်ထားတဲ့နိုင်ငံသားတွေကိုဟိုဘလို့ဟိုပုံစံမျိုးအကာအကွယ်ပေးမှလည်းခေါ်ရင်တော့လေတကယ်ကျွမ်းကျင်တဲ့လူမျိုးခေါ်ဖို့ဆိုရင်အဲ့လိုပုံစံမျိုးတွေနဲ့ပြောနေကြတာ
အထူးသဖြင့်လေယာဆိုင်ပြည်လုပ်ငန်းငါးဖန်လုပ်ငန်းနဲ့ဆက်ယုံနေမှာအလို့သမားလူအပ်ချက်ပိုများနေတာကြောင့်ဘာသာစကားအနည်းငယ်သာနားလည်ယုံနဲ့အလို့ရကြမှာဖြစ်တယ်လို့ဦးကျော်စိုးကပြောပါတယ
်အဓိကချက်ကတော့ သူကအရန်လိုအပ်နေသူသင်ဒီငါလုပ်ငန်းနဲ့ဆိုင်ပြေလုပ်ငန်းလားမှန်ပါပဲလားတော့ငါလုပ်ငန်းဆိုငါဖမ်းနိုင်တဲ့စွမ်းရည်ရှိပြီးတော့ဖမ်းမဲ့သူအကြီးကျယ်တာမရှိတော့ဒါတည်းမလို့ငါလို့တဲ့လုပ်ငန်းငွေနဲ့မှတုံးရတဲ့ဂျပန်ဘာသာစကားပြောတာဆိုတာလေးရလို့ရှိသူခေါ်မယ်ဆိုရင်ဒီ time မျိုးရှိနေဘာသာစကားကျင့်ခြင်းမူတိုင်းတက်ကူရရှော့မှာပြေးကြတယ်
အခုလိုနိုင်ငံသားအလို့သမားတွေဂျပန်ကခေါ်ယူမဲ့အတွက်မြန်မာနိုင်ငံသားတွေအတွက်အခွင့်အလမ်းပေါ်လာမှာဖြစ်ပေမဲ့လူကုန်ကူးခံရတာမျိုးမဖြစ်ဘူးတော့သတိပြုသင့်တယ်လို့ဦးကျော်ကျော်ဆိုကတိုက်တွန်းပါတယ
်နိုင်ငံသားတွေလူကုန်မတွေခေါ်တဲ့ခါမှာအဲ့လာမဲ့လူသမားတွေလာမဲ့ပုဂ္ဂိုလ်တွေဇန်အခကြေးမျိုးယူတာမျိုးကိုဂျပန်ကလက်မခံဘူးပြဒါပေမဲ့လက်ရှိတကယ်လက်တွေ့ဖြစ်ပြနေတဲ့ဟာကမြန်မာနိုင်ငံပါဝင်တခြားနိုင်ငံကသူအခကြေးမျိုးပေးရတယ်ပြနောက်တစ်ချက်ကလူကြောင်ကြောင်နဲ့ပဲဂျပန်ကိုလာလာစာချုပ်ချုပ်တဲ့ခါကျလို့ရှိရင်စာချုပ်ထဲမှာပါတဲ့အကြောင်းအရာအချက်လက်တွေကိုလာမဲ့သူတွေကပြပြချက်ချပြရှိနားလည်ပြီးတော့ဂျပန်ရောက်တဲ့ခါမှာအဲ့ဒီစာချုပ်ပါအတိုင်းဖြစ်ဖို့ကမာဖီးယားလာမဲ့လူသမားတွေရဲ့အဓိကနားလည်ဖို့လိုအပ်တယ်ဖြစ်ပါလေ
အခုပြန်ထန်းလိုက်တဲ့ဂျပန်လူဝင်မှုဥပဒေသေးအရ2019ဧပြီလကစပြီး2025ခုနှစ်အထိ6နှစ်တာကာလအတွင်းနိုင်ငံသားအလို့သား5သိန်းခေါ်ယူသွားမှာပါကနဆ14ခုအတွက်ခေါ်ယူမှာဖြစ်ပြီးလေယာဆိုင်ပြည့်ရေးငါးဖန့်လုပ်ငန်းတက်ကြီးရွယ်ဦးစောင့်ရှောက်ရေးစီတူဘူးဆက်ယုံကားပုတ်ပစ္စည်းထုတ်ဆက်ယုံစောင့်လုပ်ရေးတင်းမောဒီဆောင်ရေးကားပြင်လုပ်ငန်းနဲ့အဆောက်အုံတန့်ရှင်ရေးစတဲ့လုပ်ငန်းတွေအထိပါဝင်မှာဖြစ်ပါတယ်ခင်ဗျာယူရဲ့တင်းလာနေမနေ့ကင်းအစီအစဉ်တွေကိုတော်ရရှင်နေနားဆင်နေရတာပါအခုတော့မြန်မာရေးရာဆွေးနွေးခန်းဖြစ်ပါတယ်မြန်မာနိုင်ငံရဲ့ဥပဒေပြူရေးအုပ်ချုပ်ရေးတရားစီရင်ရေးမန်တိုင်ကြီး၃ရက်မှာအမျိုးသမီးတွေပါဝင်မှုနည်းနေရသေးတာပါကြပါလေဒါနဲ့ပတ်သက်တဲ့လက်ရှိမူဝါဒတွေကိုရောထိထိရရအကောင့်ထဲဖော်ဝါရလား WLB အထူးတွေတွင်းမှုမတ်လွေးပိုးငယ်ကို VA ဝိုင်းတော်သားကိုကြကြောသိန်းကတွေ့ဆုံမေးမြန်းထားတဲ့မြမရေးရဆွေးနွေးခန်းကိုနှားဆင်နိုင်ပါပြီ
ဒီကုမင်းကျွန်တော်ဗီဒီယိုကိုသိဆိုမြင်ရဝင်ပြတာသူပဲကျေးဇူးတင်ပါတယ်။ကျွန်တော်ပထမဦးဆုံးမေးခွန်းကလက်ရှိမြန်မာနိုင်ငံရဲ့ဥပဒေပြည်ရေးအုပ်ချုပ်ရေးတရားစီရင်ကဏ္ဍကြီး၃ရက်မှာအမျိုးသမီးတွေရဲ့ပါဝင်မှုတိုးတက်လာပြီလို့ပြောလို့ရပါပြီလား
။အော်တိုးတက်လာပြီလို့ပြောလို့မရသေးဘူးပေါ့နော်။ဘာဖြစ်လို့လဲဆိုလို့ရှိရင်ဥပဒေပြည်ရေးမှာတော့မှတစ်ဆင့်ရခိုင်နှုန်းပဲရှိသေးတယ်ပေါ့နော်။ကျန်တဲ့အုပ်ချုပ်ရေးတို့တရားစီရင်ရေးတို့မှာမပြောပါတော့တော့ဘူးပါတော့ပါတယ်တကယ်အောက်ခြေမှာပဲပါနေတဲ့ကိစ္စလေးကိုကျမတို့တွေ့ရတယ်တကယ်ဆုံးဖြတ်ချက်ချမှတ်တဲ့နေရာမှာအမျိုးသမီးတွေရဲ့ပါဝင်မှုကအခုချိန်လေးမရှိသေးပါဘူ
းတိုင်းပြည်မှာတို့ဒီအမျိုးသမီးများဖွံ့ဖြိုးတိုးတက်ရေးဆိုင်ရာအမျိုးသားဆင့်မဟာဗျူဟာစီမံကိန်းဆိုပြီးတော့စမှတ်ထားတာရှိပါတယ်ဆိုတော့ဒီမဟာဗျူဟာစီမံကိန်းကိုရောအကောင့်ထဲဘယ်လောက်ထိတိရရောပေါ်ဆောင်နေတာမျိုးရှိပါလဲ
ထိရောက်ဝယ်မထိရောက်ဘူးဆိုတာကကျမတို့ရဲ့ပြည်သူလူထုအတန်ကပို့ပြီးတော့မှတက်တည်ဖြစ်တာပေါ့နော်။ဘာကြောင့်လဲဆိုလို့ရှိရင်ဒီစီမံကိန်းက2020ဆိုလို့ရှိရင်ပြီးသွားပြီ။ဒါပေမဲ့ဒီလိန်တိုင်းဆိုင်ရာအမျိုးသမီးများပေါ်အကြမ်းဖက်မှုနဲ့ပတ်သက်ပြီးတော့မှအခုချိန်လေးကျမတို့တကယ်ကိုထိထိရောက်ရောက်အရေးယူနိုင်မှုကမရှိသေးပါဘူး။အဲ့ဒီမဟာဗျူဟာစီမံကိန်းကပြောထားတယ်အကြမ်းဖက်မှုတွေနဲ့ပတ်သက်ပြီးတော့မှသူကပပျောက်ဖို့အတွက်ဒါကိုလုံးဝလှုပ်ဆောင်ရမယ်ဆိုတဲ့ဟာမျိုးတွေလည်းပါတယ်အဲတခြားသောအမျိုးသမီးတွေဖွံ့ဖြိုးတိုးတက်ဖို့အတွက်နိုင်ငံတော်အစ်စ်စီမံကိန်းတွေချမှတ်ပြီးတော့လှုပ်ဆောင်မယ်ဆိုတဲ့ဟာမျိုးတွေလည်းပါတယ်ဒါပေမဲ့တကယ်လက်တွဲမှာပြန်ကြည့်မယ်ဆိုလို့ရှိရင်ဘာမှလက်တွဲအကောင့်ထဲပေါ်တဲ့ဟာမျိုးမရှိဘူးပေါ့နော်ဥပမာအဖင်တိုင်းရင်းသားဒေသမှာကြည့်မယ်ဆိုလို့ရှိရင်ဒီမဟာယူဟာစီမံကိန်းကြီးကိုအကောင့်ထဲပေါ်မဲ့ body ဆိုတဲ့ရန်နေရာကြီးကဘယ်မှာရှိလဲတောင်ဘယ်သူမှမသိဘူးအဲ့လိုမျိုးဖြစ်နေတဲ့အခါမှာဒါဒီထိရောက်မှုရှိလားမရှိလားဆိုတာအဖြေကရှင်းတယ်ထိရောက်မှုမရှိသေးဘူးအကောင့်ထဲပုံမှုတွေအရန်အာနေနေသေးတဲ့ဟာကိုကျမတို့တွေ့ရတယ်
ဆိုတော့ဒါပြင်ပေါ်လေဒီနောက်ဆုံးကျင်းပပြီးစီးသွားတယ်မြစ်ရရာစုပြင်လို့ညီလာခံဒီညီလာခံအတွင်းမှာဒီကြားမှာဒန်းလူညီများပါဝင်ခွင့်ဆိုင်ရာမှုဆိုပြီးတော့လေးချက်ချထားတယ်လို့ကျွန်တော်ပြောထားတယ်ဆိုအဲ့ဒီမူလေးချက်အကြံဉာဏ်လေးပြောပြပါလား
အာဟုတ်ကဲ့ပထမတစ်ချက်ကတော့ equality ပေါ့နော်အာဒန်းလူညီများမှုဆိုတာပါလေပြုရှင် non discrimination ပေါ့နော်ခွဲခြားဆက်ဆံမှုမရှိစေရဆိုလိုချင်တာကမြန်မာနိုင်ငံထဲမှာရှိနေတဲ့နိုင်ငံသားတိုင်းကိုဒန်းလူညီများမှုရှိရမယ်ခွဲခြားဆက်ဆံမှုမရှိစေရဘူးဆိုပထမတစ်ချက်ပြောတယ်ဒုတိယတစ်ချက်ကတော့ဒီ quota အမျိုးသမီး30ရာခိုင်နှုန်းပါဝင်ရေးကိုသူ
30ရာခိုင်နှုန်းဆိုတော့
เนี่ยดีๆมามิวดมี่3สายไข่นูปาเวหมู่กูอาเปยันဆိုပြီးมาပြောထားတယ်နောက်နံပါတ်3အချက်ကတော့ဒီ production ကိစ္စပေါ့เนาะအဖက်ရှယ်ဗိုင်လန့်နဲ့ပတ်သက်တဲ့ဒီလိန်ပိုင်းဆိုင်ရာအကြံဖတ်မှုကိုဘယ်လိုကာကွယ်တားဆီးမလဲဆိုတဲ့ဟာမျိုးကိုသူပြောထားတယ်ဖြစ်တယ်နောက်နံပါတ်4အချက်ကတော့ဒီအမျိုးသမီးတွေကိုစောင့်ရင်ဖြစ်တယ်လောက်ပေးရမယ်ဆိုမှာအချက်လေးချက်ပါပါတယ်ဆိုတော့ဒီမူရီကတော့တကယ်က ခုနကျမပြောလို့တကယ်ဆိုရှင်အရန်ကောင်းတဲ့မူလို့ကျမတို့ပြောလို့ရတော့เนาะသာမန်အဖြစ်ဒါပေမဲ့ဘာကြောင့်လဲအဲ့ဒီမူတွေထဲမှာပြဿနာတွေရှိရဲ့ဒီမူတွေဒီဒီဆုံးဖြတ်ချက်တွေဒီမြို့သားလူတော်ကလည်းတည်ပြုထားပြီးသားဖြစ်တယ်ဒို့ပေမဲ့လို့ဒီဒီမူတွေကဒီမိုကရေစီစံချိန်စံနှုန်းနဲ့မကိုက်ညီဘူးလို့ကျမတို့ကပြောချင်ပါတယ်ဘာကြောင့်လဲဆိုတော့ပဋိအချက်ကနိုင်ငံသားတိုင်းလို့သူပြောတယ်နိုင်ငံသားတိုင်းလို့ပြောတဲ့အခါမှာနိုင်ငံသားဆိုတာဘာလို့လဲနိုင်ငံသားဆိုတာကကျမတို့ပိုင်းရင်းသားတွေဘက်မှာအခုအချိန်ထိမှတ်ပုံတင်မရှိသေးတဲ့ပိုင်းရင်းသားတွေမှာအများကြီးနောက်တခြားသောဒီဟာဒီ right အခွင့်အရေးနဲ့သက်ဆိုင်တဲ့မူဖြစ်တယ်ဆိုတော့ဘဒူကိုမစိုးကာကွယ်ပေးရမယ်ဒီဟာဥပမာအားဖြင့်ပြောရမယ်ဆိုလို့ရှိရင်တခြားနိုင်ငံကမြန်မာနိုင်ငံထက်ကိုဝင်ရောက်ဝင်ရောက်တဲ့အတော်တွင်းဒီလာလေတာပဲဖြစ်ဖြစ်အလုတ်လာလုတ်တာပဲဖြစ်သူတို့ကိုလည်းခွဲခြားဆက်ဆံလို့မရဘူးတန်းလူညီများမှုဆက်ဆံရမယ်တန်းလူညီများမှုရှိရမယ်အဲ့လိုမျိုးကိုအားလုံးကိုလွှမ်းခြုံတဲ့မူဖြစ်ရမယ်နံပါတ်1အချက်နောက်2အချက်ကဘာလဲဆိုလို့ရှိရင်30ရာခိုင်နှုန်းကျမတို့တောင်းဆိုနေရကကျမတို့ပြောတဲ့ဂန္ဓာဆိုတာကဒီအုပ်ချုပ်ရေးတရားစီရင်ဥပဒေပြုရေးဒီမန္တန်ကြီး3ရက်မှာတော့အဆင့်ဆင့်ရှိသေးတယ်ပြည်နယ်အဆင့်တိုင်းအဆင့်ဒီနိုင်ငံတော်အဆင့်ဘိုးအဆင့်ပေါ့နော်အဆင့်ဆင့်မှာအနည်းဆုံး30ရာခိုင်နှုန်းကိုဥပဒေထဲမှာထည့်သွင်းပြီးတော့မှအမခန့်ချက်ရှိရှိနဲ့ပြဋ္ဌာန်းပေးဖို့ကျွန်တော်တို့ကတောင်းဆိုတာဖြစ်တယ်ဒါပေမဲ့အခုကပါဝင်ရေးကိုအားပေးရန်ဆိုတော့ဘသူကအားပေးမှာလဲဘလို့အားပေးမှာလဲဘောလုံးပွဲလို့မဟုတ်ဘူးလေဘောလုံးပွဲဆိုတာကအလုံးထိုင်ပြီးတော့မှလက်ခုပ်တီးလို့ရတယ်ဒါပေမဲ့ဒီ30ရာခိုင်နှုန်းပါဝင်ဖို့ဆိုတာကဘသူကအားပေးလို့ရတ
ယ်ဒီတစ်ချက်ပြောထားတာမဟုတ်ဘူး
ဟုတ်တယ်တိတိကျကျလုံးဝမရှိဘူး။နောက်နံပါတ်3အချက်ကတော့ကောင်းတယ်လို့ပြောလို့ရမှာပေါ့နော်။အမျိုးသမီးတွေအတွက်ကာကွယ်ပေးထားတယ်။ဒါပေမဲ့သူ့မှာလည်းအားနည်းချက်နည်းနည်းရှိသေးတယ်။ကာကွယ်ပေးဖို့ဆိုတာကမူတော့မူပဲ။သူကမူချမှတ်လိုက်ပြီးကာကွယ်တားဆီးရေးအတွက်ပြောတယ်။ဒါပေမဲ့ကျမတို့ထည့်ဆင်နေတာကဒီလိုကာကွယ်တားဆီးဖို့ဆိုတာကဘယ်နေရာမဆိုဘယ်ဒေတာမဆိုဘယ်အချိန်မဆိုကျမတို့ကဒါကိုအလေးထားဖို့လိုအပ်တယ်လို့ကျမတို့မြင်တယ်။ဘာကြောင့်လဲဆိုကျမတို့ရဲ့နိုင်ငံကပြည်တွင်းစစ်ဖြစ်ပွားနေတဲ့ကာလကအသေး90ကျော်ရှိတယ်။ဒါပေမဲ့အခုချိန်ဒီဆက်ဖြစ်နေတယ်။အဲ့ဒါတွေဖြစ်တဲ့အခါမှာဒီအမျိုးသမီးတွေကိုကာကွယ်ဖို့လိုအပ်တယ်။အဲ့ဒါကြောင့်မို့ကျမတို့ကတိတိကျကျထည့်ထားဖို့လိုအပ်တယ်လို့တော့ကျမမြင်တယ
်။ဆိုတော့ဒါဆိုရင်ဒီမူလေးကိုအကောင့်ထည့်ဖို့ဘုရားဒါစီရဲ့ခက်ခဲတွေစင်ကုန်မှုတွေအများကြီးရှိမှာ
ပဲ။ဒီ
လိုမျိုးတွေကဘယ်လိုဖြစ်စေချင်လဲဒါဆိုရင
်ကျမတို့ကဖြစ်စေချင်တာကခုနပြောသလိုဥပမာပထမတစ်ခုဆိုလို့ရှိရင်လည်းဒန်းလူရည်နဲ့ခွဲခြားဆက်ဆက်မှုမရှိစေရလို့ပြောတဲ့အခါမှာလူတိုင်းကိုလွှမ်းခြုံနိုင်တဲ့ဟာဖြစ်မယ်။အဲနိုင်ငံသားအစားလူတိုင်းဖြစ်ရမယ်။အနောက်ဒုတိယဟာဆိုလို့ရှိရင်လည်းအတိတ်တိတ်ကြကြထည့်ရမယ်။အုပ်ချုပ်ရေးဥပဒေပြုရေးတရားစင်ရေးအဆင့်ဆင့်တိုင်းတွင်အဲ့ဒီ30ရာခိုင်နှုန်းအနည်းဆုံး
30ရာခိုင်နှုန
်း။ဟုတ်တယ်။မူကိုချမှတ်ပြီးတော့မှအားမခံချက်ထားရမယ်ပေါ့နော်
။တကယ်ပူပြီးတော့တိတိတ်ကြကြနဲ့အကောင့်ချနဲ့တကယ်ကိုအကောင့်ချင်းလင်းလင်းရှိတဲ့မှုမျိုးလိုချင်တာပေါ့နော်ဒီလို
ဟုတ်တယ်ဟုတ်တယ်ကျမတို့မြန်မာပြည်မှာကဟိုကျမတို့ရဲ့ဒီကျမတို့ဆိုလို့ရှိရင်အခုဆိုလို့ရှိရင်ဒါကျမတို့တက်တန်းတစ်လျှောက်လုံးပဲတွေ့နေရတာကကျမတို့ဟိုစစ်ပွဲတွေနဲ့ဟိုအရန်ကိုရှုပ်ထွေးတဲ့ကျမတို့မြန်မာနိုင်ငံမှာဒီတမိုင်းဝင်မရှိခဲ့ဘူးတဲ့ငင်းချေဖြစ်စဉ်ကြီးမှာအမျိုးသမီးကိုစားပြုမှုခုချိန်လည်းမရှိသေးဘူးဒါပေမဲ့ရှိရမယ်ဆိုတဲ့ဟာမျိုးကိုကျမတို့ကတိုက်တွန်းနေတယ်ပြီးရှင်ဒီမူတွေကလည်းပဲတကယ်ကိုအရေးကြီးတဲ့မူတွေဖြစ်တယ်နောက်တစ်ချိန်မှာဒီမူတွေကဥပဒေဖြစ်လာခဲ့မယ်ဆိုလို့ရှိရင်အဲ့လိုမတိမကျရေးဖြစ်လာတယ်ဆိုလို့ရှိရင်အခုလိုပဲဆက်ဖြစ်နေအောင်ပဲအခုဆိုလို့ရှိရင်ကျမတို့အတွေ့အကြုံရှိထားပြီးသား2008 constitution နဲ့ပတ်သက်ပြီးတော့မှအခုချိန်ထိကျမတို့ဘယ်လောက်ထိပြင်ဆင်နိုင်ပြီလဲအားကိုခက်ခဲသွားတယ်ဥပဒေတစ်ခုဖြစ်ပြင်နိုင်ဖို့အတွက်ကမြန်မာပြည်မှာအရန်ကိုခက်ခဲတယ်အဲ့ဒါကြောင့်မို့မဖြစ်စေချင်ဘူးတကယ်ကိုတိတိကျကျပြန်ထန်ထားတယ်ဟိုဖော်ပြထားတဲ့မူဖြစ်စေချင်ပါတယ်
ဟုတ်ကဲ့အဓိကပေါင်းမှုနေရတဲ့အကြောင်းရင်းတွေကဘာတွေလို့ပြောလို့ရလဲ
Adika Pawin Mu Kuna Bajao Anani Ales, so Padma Techa, the amused media Pawin Mua, Yim Chiburu, Gansong Yamin Jabo, no, Be Gansong, maybe your Tayan Dalan, Gang Gansong, maybe your Nangi Padia, maybe your Tamaro, maybe your the energy, so Yabo, no, the amused media Pawin Mua, Yim Chiburu Tinja. Now the Chaga Jaro, Ye Chim Chiburu Pure Solution, Tamaru Nangama. ตะเกกูเล่ลาจิบาปัญญาตัดอมโยตาแท้ปัญญาตัดอมโยตมีเนี่ยปูญาณีเลยไอ้ไอ้หลุปัญญาตัดเนี่ยต้ายตาลาลาบาเนี่ยต้ายตาอ่ะแหละอะคูตะเกหลุดออกมาถ่ายนี่ได้ดูเว้ยพี่ๆตะเกนักงานโหอุ้งชุ่งนี่ได้อมโยตาได้แหละอะเยชินเป็ดนี่ได้อมโยตาริมะหุบ่าวอะหลุเว้ยจมารุอมโยตมีดิแหละเว้ยโกถ่ายกงโกอยู่ลาพี่တော့มาหลุดออกมาถ่ายพูเปล่าดาไปแม้จมารุก็
ဖြစ်ရှင်ပြဿနာတွေကိုဖြစ်ရှင်တဲ့မှုတွေကိုပို့ပြီးတော့မှဈာမနိုင်မယ်ဒါကြောင့်လို့အဲ့လိုပြောတယ်လဲဆိုရှင်အမျိုးသမီးတွေဒီမိသားစုတွင်းထဲမှာတော့မှကလေးကဘာတွေအဲ့ကလေးတွေကဘာတွေလို့အဲ့ဒါចောင်းသွားတယ်ဆိုရှင်လဲဘာတွေလို့အဲ့ဒါအဲ့လိုတည်တဲ့အတွက်ကြောင့်မို့သူမူခြားတဲ့အခါမှာလဲပဲပညာရေးပိုင်းမှာပဲဖြစ်ဖြစ်ဘယ်ပိုင်းမှာဖြစ်ဖြစ်သူအဲ့ဒါကိုထည့်သွင်းပြ
ဖေတွေကကြတော့အဲ့လောက်မတည်ဘူးကလေးတွေကိုအဲ့လောက်ထိတ်ခဲလို့တဲ့လူမဟုတ်ဘူးတကယ်ကို view ဆိုင်နဲ့အနည်းစင်နဲ့အများပြုစုနေတဲ့လူမဟုတ်တဲ့အခါမှာတချို့တော့အပိုင်းမှာလိဟာမှုတွေရှိအဲ့ဒါကြောင့်မို့အမျိုးသမီးတွေကဒီစုံပြချက်ချမှတ်တဲ့နေရာမှာပါလာခဲ့မယ်ဆိုလို့ရှိရင်တောင်ဆောင်ကနေကျမတို့တွေကိုယ်နိုင်ငံဖွံ့ဖြိုးတိုးတက်ဖို့အတွက်ပို့ပြီးတော့မှကောင်းမွန်တဲ့မူတွေဥပဒေတွေကိုချမှတ်နိုင်မှာဖြစ်ပါတယ်
။ကျေးဇူးအများကြီးတင်ပါတယ်ကုမ
။ဟုတ်ကဲ့ပါ။ကျေးဇူးတင်ပါတယ်ရှင
်။မြမရေးရာဆွေးနွေးခန်းအစီအစဉ်ကိုတင်ဆက်ခဲ့တာပါခင်ဗျာ။မကြာခင်မှာတော့မြမပြည်မှပေးစာများပြည်တွင်းသတင်းသုံးသပ်ချက်စားတဲ့အဖက်စင်ကဏ္ဍတွေကိုလိုင်းလိုမီတာ324048နဲ့လိုင်းလက်190တို့ကနေဖမ်းယူနာဆင်နေပါလေ
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းလိုမီတာ324048အပြင်ဒ ဒုတိယ နာ ယီ ဘက် မှာ တိုင်းလက် မီတာ 190 မှာ ပါ နားဆင် နိုင် ပြီး ဒီ အစီအစဉ် ကို မနေ့ 7 နာ ယီ က နေ 9 နာ ယီ အတွင်း ပြန်လည် ထုတ်လွှင့် ပေးနေ ပါတယ် ညနေခင်း အစောပိုင်း 6 နာ ယီ ခွဲ က နေ 9 နာ ယီ အထိ အစီအစဉ် ကို တော့ လိုင်းဒို 79 နဲ့ 25 မီတာ တွေ မှာ ထုတ်လွှင့် ပေးနေ ပါတယ် ညပိုင်း 9 နာ ယီ က နေ 10 နာ ယီ အထိ အစီအစဉ် ကို တော့ လိုင်းဒို 19 25 32 နဲ့ စနေတနင်္ဂနွေ နေ့ မှာ တိုင်းလက် မီတာ 190 က ပါ ထိုင်းယူ နားဆင် နိုင် ပါတယ် ဒီည 9 နာရီ အစီအစဉ် ပြပြချင်း ည 10 နာရီ မှာ လိုင်းဒို မီတာ 2532 နဲ့ လိုင်းလက် မီတာ 190 ကနေ ပြန်လည်ပြီး ထုတ်လွှင့် ပေးနေပါတယ် VOA မြန်မာပိုင်း အစီအစဉ် တွေနဲ့ အတန်လွင့် မီတာ kHz အသေးစိတ်ကို internet စာမျက်နှာ burmese.voanews.com မှာ ကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါခင်ဗျာညမစံတော်ချိန်မနက်6:00နာရီခွဲရှိပါပြီ။ဗီအိုအေအမေရိကန်တန်ရဲ့တင်းလာနေမနက်ဖက်အစီအစဉ်တွေကိုမနက်9:00နာရီအထိလိုင်းနမီတာ30နဲ့40လေးဆယ်ရှစ်နဲ့လိုင်းလက်မီတာ190ရုံးအောင်နေဆက်ပြီးထုတ်လွှင့်သွားမှာဖြစ်ပါတယ်။အခုဒုတိယပိုင်းနိုင်ရွယ်အတွင်းမှာတော့မြန်မာပြည်မှပေးစာများကမ္ဘာတစ်ဝှမ်းထူးခြားစံပြသတင်းအစီအစဉ်နဲ့ဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံ
VOA ကိုရေးလာတဲ့တောရရှင်တွေရဲ့ပေးစာတွေ၊ email တွေပြီးတော့ VOA မြန်မာပိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့တောရရှင်တွေရဲ့မှတ်ချက်တွေကိုမြန်မာပြည်မှာပေးစာများအစီအစဉ်ကနေပြန်ချားပေးပါရမရှင်။နောက်ပိုင်းမှာတော့နောက်တိုင်းတင်လေးတစ်ပုဒ်နဲ့လည်းဖြောပြပေးမယ့်အပြင်တောရရှင်တွေချင်းချင်းပေးပို့လာတဲ့မေတ္တာတေးလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါတယ်ရှင်။အခုအရင်ဦးဆုံး Facebook VOA မြန်မာစာမျက်နှာပေါ်မှာတော်ရရှင်နေ VOA မြန်မာပိုင်းဒီစာမျက်နှာနဲ့ပတ်သက်ပြီးတော့မှတ်ချက်လေးတွေသုံးသပ်ချက်လေးတွေရေးလာတဲ့အတိုလေးတွေကိုပြောပြပေးသွားချင်ပါတယ်။ Page ဆိုတဲ့တော်ရရှင်ကသတင်းတွေနေ့စဉ်တင်ပေးနေရတာဖတ်နေရကြည့်နေရတဲ့အတွက်အထူးကျေးဇူးတင်ပါတယ်လို့ရေးလာပါတယ်။မြို့ထုံးမောင်ဆိုတဲ့တော်ရရှင်ကတော့တာလီစွာပါ VOA VOA ဝိုင်းတော်သူဝိုင်းတော်သားများကိုစိတ်နှစ်ဖြာကျန်းမာချမ်းသာကြပါစေကြောင်းဆုမွန်ကောင်းတောင်းလျက်ပါတဲ့ရခိုင်လူနှုတ်ဆက်လာပါတယ်။Sign up sign ဆိုတဲ့တော်ရရှင်ကတော့မင်္ဂလာပါ VOA ဝိုင်းတော်သူဝိုင်းတော်သားတွေအားလုံးကျန်းမာကြပါစေ VOA မြန်မာပိုင်းအစီအစဉ်တွေကိုမနေ့တိုင်းပဲနားဆင်ဖြစ်ပါတယ်လို့ရေးလာပါတယ်ဟုတ်ကဲ့ပါမနေ့တိုင်းနားဆင်တဲ့တော်ရရှင်တွေအထူးကျေးဇူးတင်ပါတယ်เนาะခုဆက်ပြီးတော့မြန်မာနိုင်ငံမှာပြည်သူနဲ့ဆက်ဆံရတဲ့ပြည်သူကိုဝန်ဆောင်မှုပေးတဲ့အစိုးရဌာနတွေနဲ့လုပ်ရတဲ့အလုပ်တွေမှာအခက်အခဲကြုံလာလို့ပါဆိုပြီးတော့သူတို့ရဲ့အတွေ့အကြုံတွေကိုရှင်းပြလာတဲ့သောရရှင်ရဲ့ပေးစာတွေကိုဖော်ပြပေးသွားချင်ပါတယ်။တစ်ခုကတော့မှတ်ပုံတွေလုပ်တဲ့ကိစ္စပဲဖြစ်ပြီးတော့နောက်တစ်ခုကနိုင်ငံကူးလက်မဲ့ရုံမှာလက်ပေးလက်ယူမှုတွေကိုကိုယ်တိုင်ကြုံတွေ့ရပါတယ်ဆိုပြီးတော့ရေးလာတဲ့သူတွေဖြစ်ပါတယ်။တယ်လီဖုန်းနံပါတ်ရေးပေးလာတဲ့သောရရှင်တယောက်ကျမတို့ကို Messenger ကနေပို့လာတာပါ။သူကသူရဲ့ညမအမှတ်ပုံတွေမရလို့ဘွဲတော်မှမရနိုင်တဲ့အခြေအနေရောက်နေပါတယ်ဆိုပြီးတော့အခုလိုရေးပြီးတော့သူရဲ့အတွေ့အကြုံကိုဝေမျှလာပါတယ်ရှင်
။ကျမညမစေဝါတက္ကသိုလ်နောက်ဆုံးနှစ်စာမွဲဖြေပြီးပါပြီ။တက်ကြီးရကတဲ့ကအမှတ်ပုံတင်လုပ်ထားတာအခုဆိုဘွဲယူကန်နီးနေပြီ။အခုချိန်ကြီးမှတ်ပုံတင်ကထုံမပေးသေးပါဘူး။မကွေးလာဝကယုံကပါနေပြီးတော့တင်ထားတာအခုထိမရသေးဘူးပဲပြောနေပါတယ်။စေဝါတက္ကသိုလ်ကမှတ်ပုံတင်မရရင်ဘွဲမပေးပါဘူး။ကျမညမမှာမှတ်ပုံတင်မရရင်ဘွဲမပေးလို့စာမွဲမဖြေဘူးလို့ပြောနေလို့ကျမတို့ကချော့ပြီးတော့ဖြေခိုင်းထားတာပါ။ကျမညမမှာ၄နှစ်တာအပင်ပန်းခံစားရကြက်ငွေတွေအမြောက်များကုန်ကြခံပြီးဘွဲမရရင်တော့အင်မတန်နစ်နာပါတယ်။ညီမတို့ကိုမှတ်ပုံတင်ရအောင်ဆက်သွယ်ကူညီပေးပါအောင်လူကြီးမင်းတို့စီကိုလည်းဘလို့ဆက်သွယ်ပြောရမှန်းမသိလို့ဒီကပဲရေးပေးလိုက်တာပါရှင်
။မကွေးလောက်ဝက်ကယုံကမှတ်ပုံတင်မထုတ်ပေးသေးလို့ညီမဖြစ်သူစူးစမ်းရသည်မဘွဲမရပဲဖြစ်ပါတော့မယ်ဆိုပြီးတော့ဒီတော်ရရှင်တော်တော်လေးကိုစိတ်ပူပြီးတော့စာရေးလာတာဖြစ်ပါတယ်။တက်ဆိုင်ရာဌာနအကြီးအကဲတွေကိုတိုက်ရိုက်စာရေးကြည့်ပြီးတော့ဒီကိစ္စကိုလျှောက်ထားကြည့်ပါလို့ထပ်ပြီးအကြံပြုချင်ပါတယ်နော်။နောက်ထပ်တော်ရရှင်ဒီတော်ရရှင်ကရန်ကုန်ကဒီနိုင်ငံကူးလက်မှတ်ထုတ်ပေးတဲ့ရုံမှာဖြစ်တာပါဆိုပြီးတော့ဒီကနေ့ပဲဖြစ်ပါလေဆိုတော့တလောကပဲစာရေးလာတာပါဒီတော့လက်တလောဖြစ်ထားတဲ့ကိစ္စပေါ့နော
်နိုင်ငံကူးလက်မှတ် passport လုပ်တဲ့ရုံကိုဒီနေ့နှစ်နာရီသုံးနာရီလောက်ကျွန်တော်ရောက်သွားတဲ့အချိန်မှာလူမျိုးရေးရာခွဲခြားဆက်ဆံခံရမှုနဲ့လက်ပေးလက်ယူမှုတွေကိုတပြိုင်တည်းရင်ဆိုင်ခဲ့ရပါတယ် ငယ်ကူလက်မှတ်လုပ်ပေးတဲ့ line က satellite line အောင်ရှိပါတယ်အဲ့ဒီမှာရာရှိနှစ်ယောက်စီကစောင့်နေတာပါမြန်မာနိုင်ငံသားတွေအတွက် line တက်တက်နဲ့နောက်နီပေါ်အိန္ဒိယဘင်္ဂလားဒေ့ရှ်နဲ့တရုတ်နိုင်ငံသားတွေအတွက်တစ် line ဆိုပြီးတော့ထားပါတယ်ကျွန်တော်ကဒီနိုင်ငံမှာမွေးတဲ့လူဘာလို့တခြားနေရာမှာတန်းစီရတာလဲလို့မေးတော့လောက်ဝကရာရှိကပုံမှန်လင်းလင်းပဲပြောပါတယ်ကျွန်တော်တို့ကအန္တရာယ်ရှိတဲ့သူတွေဒီတော့ကျွန်တော်တို့ကိုလောက်ဝကရာရှိကိုတိုင်ကစစ်ဆေးဖို့လိုမယ်ဒါကြောင့်မလို့ကျွန်တော်တို့ဒီချားလိုင်းမှာစီရတယ်လို့ပြောပါတယ်ကျွန်တော်ဒီနိုင်ငံမှာမွေးပေမဲ့ကျွန်တော်ကမြန်မာနိုင်ငံသားစစ်စစ်မဟုတ်ဘူးလို့လည်းပြောပါတယ်ဒါနဲ့ကျွန်တော်လောက်ဝကရာရှိကိုတွေ့တဲ့အချိန်မှာလောက်ဝကရာရှိကခင်ဗျားကျွန်တော်တို့ကိုကူရင်ကျွန်တော်တို့လည်းခင်ဗျားကိုကူမယ်ဆိုပြီးတော့ပုံမှန်လင်းလင်းငွေတောင်းပါတယ်နောက်ကျွန်တော်တို့တန်းစီနေတဲ့ line ကိုလူငယ်လေးတယောက်ကကြော်သွားတဲ့အတွက်အဲ့ဒီလူကဘာလို့ကြော်ရလဲဆိုပြီးတော့အရာရှိကိုမေးခွန်းထုတ်တော့လောက်ဝကအရာရှိကကျွန်တော်တို့ကိုဂယူဆိုင်စရာမလိုဘူးကျွန်တော်တို့ကဒီနိုင်ငံသားတွေမဟုတ်တဲ့အတွက်ကြော်တက်ခွင့်ရှိတယ်ဆိုပြီးတော့ပြောပါတယ်ကျွန်တော်ကတော့လူမျိုးရေးအရာခွဲခြားဆက်ဆံသားကိုတကယ့်ကိုဖြောင်ကြကြရင်ဆိုင်ခဲ့ရတာပါတွေ့ခဲ့ရတာပါမြန်မာနိုင်ငံဟာကျွန်တော်နေရက်ကျွန်တော်မွေးရက်မြည်ကျွန်တော်အိမ်လို့ကျွန်တော်မခံစားရတော့ပါဘူးကျွန်တော်တို့ဒုတိယဒန်းစားနိုင်ငံသားတတိယဒန်းစားနိုင်ငံသားအဖြစ်ဆက်ဆံခံရတာသိတာပါပဲမြန်မာနိုင်ငံအစိုးရခေါင်းဆောင်တွေရဲ့မူဝါဒတွေအပေါ်မှာလည်းအထူးပဲစိတ်မကောင်းဖြစ်ပြီးပါတယ်ကျွန်တော်အနေနဲ့တော့ပြောလဲချက်တွေဆုံးမပြီးနိုင်ငံမဲ့အဖြစ်ခံစားမိပါတယ
်ဟုတ်ကဲ့ဒီတော့ရှင်အနေနဲ့မြန်မာနိုင်ငံကနေပြီးကိုယ်ဆွန့်လွတ်လိုက်တယ်ဆိုတာမျိုးခံစားရတယ်ဆိုတဲ့အတွက်ကြောင့်မလို့အထူးစိတ်မကောင်းဖြစ်မိပါတယ်ဒီလိုမျိုးလက်ပေးလက်ယူမှုတွေကဒီအခုလက်ရှိအစိုးရကလည်းလက်ပေးလက်ယူမှုတွေကိုအထူးတားဆီးအရေးယူဖို့ကြိုးစားနေကြမလို့သက်ဆိုင်ရာအကြီးအကဲတွေကိုစာရေးပြီးတော့တိုင်ကြားတင်ပါတယ်လို့အကြံပြုတင်ပါတယ်နော်တိုင်ကြားတဲ့အခါမှာခေါ်ယူစစ်ဆေးပြီးတော့တကယ်တမ်းအပြည့်ရှိရလို့ယူဆခဲ့ရင်အဲ့ဒီအလို့ရာထူးနေရာတွေကိုလက်လွတ်ရတဲ့တာရကားတွေလည်းတွေ့နေရလို့တိုင်ကြားဖို့ကျွန်တော်တို့အကြံပြုရတာဖြစ်ပါတယ်ဒီကိစ္စတကယ်ဖြစ်ခဲ့တာဟုတ်ရင်တော့တံပြန်အရေးယူမှုတွေရှိလာပါစေလို့ဆုတောင်းပေးပါတယ်ရှင်အခုကျွန်မဖော်ပြခဲ့တဲ့ဒီသက်ဆိုင်ရာဌာနတွေကိုသူတို့တိုင်ကြားတဲ့စာတွေကဒီတော်ရရှင်တွေကရေးလာတဲ့စာတွေဖြစ်ပြီးတော့ကျမတို့ဒီဌာနတွေနဲ့ဓာတ်ရိုက်ဆက်တွေပြီးအတူပြုချက်ရယူထားတာမဟုတ်ကြောင်းတော့ဒီတော်ရရှင်တွေကိုအသိပေးချင်ပါတယ်နော်ဒီမှာအခုပြန်ကြားနေတဲ့အစီအစဉ်ကမြန်မာပြည်ကပေးစာများအစီအစဉ်ပဲဖြစ်ပြီးတော့ဒီတော်ရရှင်တွေရဲ့စာတွေကိုကျမတို့ထပ်ဆင့်ဖော်ပြခြင်းသာဖြစ်ပါတယ်ရှင်ဒါပေမဲ့တော်ရရှင်တွေရင်ဖွင့်စာတွေကိုပြောပြပေးသွားခြင်းပါတယ်။အမည်မဖော်ခြင်းနဲ့ယွာသူတူဆိုပြီးရေးလာတဲ့တော်ရရှင်ကတော့မြန်မာနိုင်ငံမှာလူတိုင်းပြောနေကြတဲ့ဒီအတန်ချဲ့ဆက်ဒုက္ခနဲ့ပတ်သက်ပြီးတော့သူကြုံတွေ့နေရတဲ့ဒုက္ခတွေကိုရင်ဖွင့်ပြီးရေးလာတာဖြစ်ပါတယ်
။မင်္ဂလာပါ VOA ရေ VOA ကိုရေဒီယိုခေတ်ကတည်းကအမြဲအားပေးလာတာအခုနောက်ပိုင်း Facebook ကနေလည်းအမြဲနားထောင်ပါတယ်။ကျမကြုံနေရတဲ့ဒုက္ခတစ်ခုကိုရင်ဖွင့်ပြရစီ။ကျမဘလူးကျွန်းချောင်းစုံမြို့နယ်မွန်ပြည်နယ်ထဲကမရစ်ကြီးရွာမှာနေပါတယ်။အရင်တုန်းကတော့မနဲ့ခင်းစောစောတွေကတိတ်ဆိတ်မှုနဲ့လူကြီးတွေကလည်းတရားအလုပ်လုပ်ချင်းလုပ်ကျမ်းမာရေးမကောင်းသူတွေကလည်းညဘက်အိတ်တာနောက်ကျသူတွေကလည်းပြပြဝဝအနားယူနိုင်ပါတယ်ကျမငယ်ငယ်ကဆိုမနဲ့အစောရေးထပြီးစာထကျက်ရင်လေတိတ်ဆိတ်တဲ့အတွက်စာပို့ပြီးမှတ်နိုင်နေလေအခုတော့နေ့တိုင်းမနဲ့၄နာရီမှဖုန်းတော်ကြီးကျောင်းကတရားခွေအကျယ်ကြီးလော့စပီကာနဲ့ဖွင့်နေလေကျမတို့အိတ်လို့မရတော့ဘူးပေါ့ကျောင်းသူကျောင်းသားတွေလည်းစာကျက်နိုင်လိမ့်မယ်လို့ကျမမထင်ပါဘူးအများသူကတရားရကြပါသည်ဆိုတဲ့စိတ်နဲ့ဖွင့်နေလို့တော့ထင်ပါတယ်။ဒါပေမဲ့လည်းနေ့တိုင်းမနေ့တိုင်းတစ်နှစ်ပတ်လုံးဆိုတော့ကျမတို့မှာတရားရဖို့တဲ့စုညံတန်တွေကြောင့်စိတ်အနှောက်အယှက်ဖြစ်ရတာပုံများနေတာပေါ့။ဒီမိုကရေစီဆိုတာကိုလုတ်ချင်တာလုပ်လို့ရတယ်ဆိုပေမဲ့သူတစ်ပါးကိုမထိခိုက်အောင်လုပ်ဖို့လိုတဲ့အကြောင်းသက်ဆိုင်ရာလူကြီးများများလည်းသိလိမ့်မယ်လို့ကျမယုံကြည်တယ်လေ။တကယ်ကိုတစ်နှစ်ပတ်လုံးဖွင့်နေတာသုံးနှစ်နီးပါးရှိနေလို့ပါ။ကျေးဇူးတင်ပါတယ်အတန်ချဲ့ဆဲဥပဒေရှိတယ်ဆိုရင်လေကျေးဇူးပြုပြီးတော့တာဝန်ရှိသူတွေဆောင်ရွက်ပေးကြပါလို့ VOA ကနေတစင်ပြောကြလိုပါတယ်မရှိဘူးဆိုရင်လေကြီးရွာတာဝန်ရှိသူများအနေနဲ့ကျမတို့ကိုငင်းညာတာတော့အဖြစ်ညှိနှိုင်းဆောင်ရွက်ပေးကြပါလို့ VOA ကနေတစင်တောင်းပန်ပါတယ်ကျေးဇူးတင်ပါတယ်ရှင်
ဟုတ်ကဲ့ပါဒီကျမတို့ဒီ last tracker နဲ့ပတ်သက်ပြီးတော့ဒီလိုအတန်ချဲ့ဆဲနဲ့အချိန်ပြည့်ကြည်ကြည်လန်းလန်းဖွင့်နေကြတာနဲ့ပတ်သက်ပြီးတော့ဒီကျမတို့မြန်မာတခွင်အစီအစဉ်ကနေပြောလဲသတင်းတင်ပြပေးခဲ့တာရှိပါတယ်ရှင်။ပြီးခဲ့တဲ့သတင်းပတ်ထဲကပဲလဲနောက်ထပ်သတင်းတစ်ပုဒ်ဒီ AFP သတင်းဌာနကနေပြောသတင်းဒီနိုင်ငံသားလိုမျိုးသတင်းထွက်လာလို့လဲမြန်မာလိုပြန်ဆိုပြီးတော့သတင်းတင်ပြပေးထားပါရယ်နော်။အဲ့ဒီသတင်းတွေမှာပါတဲ့ပြောပုံအရဆိုရင်တော့ဒီဟာနဲ့ပတ်သက်ပြီးတော့ဥပဒေရှိတယ်။ဥပဒေနဲ့လဲအရေးယူရမျိုးတွေရှိတယ်။ဒါပေမဲ့တကယ်တမ်းမလိုက်နာဘူး။မလိုက်နာတဲ့အခါမှာသူတို့ကိုလိုက်နာအောင်လို့ဘယ်လိုလုပ်ရမလဲဆိုတာကိုတင်းကျပ်ပြီးတော့စီးနင်းဥပဒေတင်းကျပ်ပြီးတော့ထပ်ပြီးတော့အရေးယူရမျိုးတွေမတွေးရဥပဒေအပိုင်းမှာရော့ရဲနေလို့တရားဥပဒေစိုးမိုးမှုပိုင်းအားနည်းနေလို့ဖြစ်ရတယ်ဆိုပြီးတော့သိရပါတယ်နော်။
ကျေးရွာတာဝန်ရှိသူအဲသူတို့ကမထိန်နိုင်ဘူးဆိုလဲသူတို့ရဲ့အဆင်မျိုးနဲ့နောက်ပြီးတိုင်းဒေသကြီးအဲ့လိုမျိုးတာဝန်ရှိတဲ့သူတွေအဆင်ဆင်တိတိကျကျကြကြမမကန်တွင်မှရမယ်ထင်ပါတယ်ရှင် ကဲတော့ရှင်ရဲ့ပေးစာတွေနောက်ပြီးတို့ရဲ့အမြင်မျိုးမျိုးကိုရေးထားတဲ့စာတွေကိုဒီတစ်ပတ်ဒီမှာရက်ချင်ပါတယ်တေးချောင်းနဲ့တော့ရှင်နေကိုဆက်ပြီးအလှည့်ပေးဖို့ရှိပါတယ်ရှင်
ဒီမှာပါရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းတွေပြီးတော့ဗီဒီယိုတွေကနေပြီးတော့မြတ်တာဒေလက်ဆောင်ကဏ္ဍမှာဈေးတစ်ချင်းတွေလက်ဆောင်ပါခြင်းတွေနောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်ထင်မြင်ယူဆကြတဲ့ကိုရင်ဖွင့်စာရေးတင်တာရယ်ဆိုတော့ကျမတို့ဗီဒီယိုတွေကိုစာရေးသ bamis@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Bamis News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။သောရရှင်လေးစီကတုံ့ပြန်အကြံပြုလာကြမှာကိုစောင့်မျှော်ကြိုဆိုနေပါတယ်ရှင်။အခုဆက်ပြီးသောရရှင်တွေကိုမြန်မာသတင်းလေးတစ်ပုဒ်နဲ့ဖြောပြပေးကြပါတယ်ရှင်။အလီရှာဆိုတဲ့သောရရှင်က VOA ရဲ့ပရိသတ်ပါတဲ့လောကမှာစီးစင်ရာတို့နဲ့ရှိသမျှအရာတွေကဘာမှမမြဲပါဘူး။ဒါကြောင့်မလို့လေးပြူရဲ့ခဏလေးပဲဆိုတဲ့တချင်နဲ့လူတိုင်းသတိပြုမိနိုင်ဖို့တချင်တောင်းချင်ပါတယ်ဆိုပြီးတော့ရေးလာပါတယ်ရှင်။ဒီလိုဒီတော်ရရှင်တောင်းဆိုထားတဲ့လေးပြူရဲ့ခဏလေးပဲဆိုတဲ့တချင်လေးကိုတခြားတော်ရရှင်တွေအားလုံးလည်းနားဆင်နိုင်အောင်လို့လွှင့်ပေးချင်ပါတယ်။သူပြောသလိုပဲလောကမှာဘာမှမမြဲတဲ့အကြောင်းလေးပြူကတချင်ဆက်ဆိုထားတာဖြစ်ပါတယ်။တေးရည်သူကလင်းလင်းဖြစ်ပါတယ်။လေးပြူရဲ့ဘာမှမမြဲဘူးဆိုတဲ့တချင်ကိုနားဆင်ခံစားကြည့်ပါအောင်နော
ဆိုတဲ့တခင်ကိုနားဆင်ကြကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်အကြံပေးစာတွေရှင်းပွင့်စာတွေနဲ့တေးသတင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနေ့ပိုင်းအချိန်တွေမှာ မြန်မာပြည်ကဘေးစားများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ရေဒီယိုကနေပြီးတော့ဖမ်းယူနားဆင်နိုင်တဲ့အပြင် VOA မြန်မာပိုင်း Facebook စာမျက်နှာကနေလည်းဓာတ်ရိုက်နားဆင်နိုင်ပါတယ်။ပြန်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေပြီးတော့ဓာတ်ရိုက်နားမထောင်လိုက်ရဘူးဆိုရင်တော့ VOA ရဲ့အင်တာနက်စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်နော်။ကျမတို့ရဲ့ website လိပ်စာက bamis.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်ရှင်။တော်တော်ဆင်နေအောင်ရှင်လန်းချမ်းမြေကြပါစေ။
မေတ္တနာကျော်ရဲ့မြန်မာပြည်မှပေးစာများအစီအစဉ်ကိုနားဆင်ကြရတာပါခင်ဗျာအခုတော့ဦးစီသူအောင်မြည်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်ဖြစ်ပါတယ်လက်နက်ကိုင်သုံးဘွဲ့ရဲ့ကြီးညာချက်ကညဉ့်ညံရေးလုပ်ငန်းစဉ်အတွက်ဘလောက်ထိအရေးပါတယ်လဲဆိုတဲ့ခေါင်းစဉ်နဲ့ဦးစီသူအောင်မြည်ကဒီတစ်ပတ်ဆွေးနွေးတင်ပြမှာပါ VOA မတ်ဤတန်စင်ကနေကူညီတင်ဆက်ထားတာပါ
ပြီးခဲ့တဲ့ဒီဇင်ဘာ12ရက်နေ့ကကိုကန့်တောင်းပလောင်နဲ့ရခိုင်အရေးတိုင်းသားလက်နက်ကင်သုံးဘွဲကကြေညာချက်တစ်ခုထုတ်ပြန်ပါတယ်ထုတ်ပြန်ချက်ရဲ့အဓိကအကြောင်းအရာကတော့သူတို့အဖွဲ့တွေအနေနဲ့စစ်ရေးဆောင်ရွက်မှုတွေကိုအရင်ရပ်တန့်ပြီးစစ်ရေးနည်းလမ်းမှအပနိုင်ငံရေးနည်းလမ်းအရဆောင်ရွက်သွားဖို့ဆန္ဒရှိတယ်ဆိုတဲ့ထုတ်ပြန်ချက်ပါအဲ့ဒီထုတ်ပြန်ချက်ထုတ်တဲ့တရက်ထဲမှာပဲပြည်တော်စုညီညာရေးကော်မရှင်ကကြေညာချက်တရက်ထုတ်ပြန်ပါတယ်လက်နက်ကင်သုံးဘွဲရဲ့ကြေညာချက်ကိုကြိုးစို့ထောက်ခံကြောင်းနဲ့နှုတ်နှစ်ဖက်ပြစ်ခတ်တိုက်ခိုက်မှုရက်စရေးသဘောတူညီချက် bilateral ceasefire agreement ရရှိရေးကိစ္စဆက်ပြီးညှိနှိုင်းသွားမယ်လို့ဖော်ပြထားပါတယ်။အလားတူအဲ့ဒီထုတ်ပြန်ချက်နှစ်ဆောင်နဲ့ပတ်သက်ပြီးနောက်တစ်ရက်မှာမြန်မာနိုင်ငံဆိုင်ရာတရုတ်နိုင်ငံတန်ယုံကလည်းကြိုဆိုတဲ့အကြောင်းမြန်မာနိုင်ငံအမျိုးသားပြန်လည်သင်းမြတ်ရေးနဲ့ငြိမ်းချမ်းရေးကိုတတ်နိုင်သမျှကူညီသွားမယ်ဆိုတဲ့အကြောင်းဖော်ပြထားပါတယ်။လက်တလောမြန်မာတပ်မတော်နဲ့ထိတွေ့တိုက်ပွဲတွေမကြာခဏဖြစ်ပွားနေတဲ့ဒိုင်းသားလက်နက်ကိုင်သုံးဖွဲ့ရဲ့အဲ့ဒီကြေညာချက်ဟာမြန်မာညီညာရေးလုပ်ငန်းစဉ်အတွက်ဘလောက်အရေးပါသလဲဆိုတာလေ့လာကြည့်ကြရအောင်ပါ
။နောက်ကြောင်းကိုပြန်ကောက်ကြည့်လိုက်ရင်2015ခုနှစ်အောက်တိုဘာလ15ရက်နေ့အစိုးရနဲ့လက်နက်ကင်တိုင်းသားတွေကြားမှာတနင်္ဂနွေလုံးဆိုင်ရာပြစ်ခတ်တိုက်ခိုက်မှုရက်စဲအစာချုပ်အချီလက်မှတ်ရေးထိုးပွဲနဲ့ပတ်သက်ပြီးတော့ကိုကန့်တအောင်ပလောင်နဲ့ရခိုင်အီအီလက်နက်ကင်သုံးဖွဲ့ပါဝင်ရေးဟာကြီးမားတဲ့အခက်အခဲတစ်ခုဖြစ်ခဲ့ပါတယ်။KIA ကချင်းလက်နက်ကိုင်အပါအဝင်တိုင်းရင်းသားလက်နက်ကိုင်တချို့က NCA စာချုပ်လက်မှတ်ထိုးရမှာအဲ့ဒီသုံးဖွဲ့စလုံးကိုအတိမတ်ပြုပါဝင်လက်မှတ်ထိုးဝင်ပေးဖို့တောင်းဆိုခဲ့ပါတယ်။ဒါပေမဲ့လည်းအဲ့ဒီအချင်းအစိုးရနဲ့တက်မတော်ဘက်ကလက်နက်ကိုင်သုံးဖွဲ့ကိုအတိမတ်မပြုပါဘူး။သူတို့အကြောင်းပြချက်ကတော့ငင်းကြေးလုပ်ငန်းစဉ်တွေစတင်ချိန်မှာအဲ့ဒီအဖွဲ့တွေပေါ်ပေါက်သေးခြင်းမရှိတာကိုကန့်လိုအဖွဲ့မျိုးရဲ့2015တိုက်ခိုက်မှုဟာမြမအချုပ်ချာအာဏာကိုထိခိုက်တယ်လို့မှတ်ယူတာစားရဲ့အကြောင်းပြချက်တွေနဲ့ချမ်းလက်ထားခဲ့တာဖြစ်ပါတယ်။ဒါပေမဲ့ဆွေးနွေးညှိနှိုင်းမှုတွေဆက်လုပ်ပြီးတော့နောက်ပိုင်းပြည်လည်မှုတွေရလာမယ်ဆိုရင်တော့ NCA စာချုပ်ထဲပါဝင်လက်မှတ်ရေးထိုးနိုင်တာပဲဆိုပြီးတော့အဖြေပေးခဲ့ပါတယ်။အဲ့လိုသဘောတူညီမှုတွေမရခဲ့တာကြောင့်လဲ KIA အပါအဝင်တိုင်းသားလက်နက်ကိုင်တချို့ NCA စာချုပ်ထဲမပါဝင်တော့ဘဲနဲ့ KNU ကရင်လက်နက်ကိုင်အဖွဲ့အပါဝင်၈ဖွဲ့ပဲလက်မှတ်ထိုးတဲ့အနေအထားရောက်စေခဲ့ပါတယ်။နောက်ပိုင်းအစိုးရနဲ့တက်မတော်ဘက်ကလက်နက်ကင်သုံးဘွဲကိုသူတို့အနေနဲ့လက်နက်ကင်တိုက်ပွဲလမ်းစဉ်ကိုဆွတ်လွတ်ကြောင်းကြေညာပေးရမယ်။သူတို့တပ်ဖွဲ့တွေကိုသူတို့အခြေဆိုင်ရာနယ်မြေကဥမာအဖြစ် KIA လိုအဖွဲ့မျိုးကအာမခံချက်ပေးရမယ်။အဲ့ဒါဆိုရင် NCA မှာပါဝင်ခွင့်ပေးနိုင်မယ်ဆိုပြီးတော့ကန့်လန့်ခဲ့ပါတယ်။ဒါမှမဟုတ်လက်နက်ကင်သုံးဘွဲကလက်မခံခဲ့ပါဘူး
။အစိုးရနဲ့တက်မတော်ဘက်ကနောက်တစ်ဆင့်ထတ်လျှော့ပါတယ်။အခြားလက်နက်ကင်တပ်ဖွဲ့တွေကအာမခံချက်ပေးစရာမလိုလက်နက်ကင်လမ်းစဉ်ကိုစွန့်ပါပြီလို့ကြေညာရုံနဲ့ဆင်းနွေးပွဲတွေဆက်လုပ်ပြီး NCA လမ်းကြောင်းပေါ်ရောက်လာနိုင်တယ်လို့ကန့်လန့်ပါတယ်။အဲဒီမှာလဲထုတ်ပြန်ချက်တွေထည့်ရမဲ့စကလုံးတွေညှိနှိုင်းမရတာကြောင့်နောက်ပိုင်းအစိုးရနဲ့အဲဒီလက်နက်ကင်သုံးဖွဲ့ညှိနှိုင်းမှုတွေမရှိတော့ဘဲရပ်ဆိုင်သွားခဲ့ရပါတယ်။နောက်ပိုင်းဖြစ်ထွန်းမှုတွေမှာတော့အဲဒီလက်နက်ကင်သုံးဖွဲ့ဟာဝါကချင်တပ်ဖွဲ့တွေပါဝင်တဲ့ FPNCC လို့ခေါ်တဲ့မြောက်ပိုင်းမဟာမိတ်အဖွဲ့နဲ့ပူးပေါင်းသွားပါတယ်။အဲဒီဖွဲ့ကညီညာရေးနဲ့ပတ်သက်တဲ့ညှိနှိုင်းမှုတွေကိုသူတို့တပ်ပေါင်းစုနဲ့လုပ်ဖို့အစိုးရဘက်ကန့်လန့်ပါတယ်။ဒါပေမဲ့အစိုးရဘက်ကအဲ့ဒီကန့်လန့်ချက်လက်မခံဘဲဝမိုင်းလားအပါအဝင်တဖွဲ့ချင်းစီနဲ့တွဲဆုံဆွေးနွေးတာလုပ်ပါတယ်။နောက်ပိုင်းအစိုးရတပ်မတော်ဘက်ကတောင်းဆိုမှုတရုတ်နိုင်ငံဘက်ကဖိအားပေးမှုမြောက်ပိုင်းမဟာမိတ်အဖွဲ့ကလည်းလက်ခံမှုတွေကြားမှာဒ
ဒုဗိုလ်ကြီးဟောင်းခင်စုပ်ဦးခေါင်းဆောင်နဲ့ညီညာရေးကော်မရှင်နဲ့လက်နက်ကင်သုံးဖွဲ့တရုတ်နိုင်ငံခွင့်မြေမှာအလို့သဘောဆွေးနွေးမှုတွေပြန်ပြီးပေါ်ပေါက်ခဲ့ပါတယ်။နောက်ဆုံးနှစ်ဖက်ညှိနှိုင်းပြီးအခုထုတ်ပြန်တဲ့ကြေညာချက်ထုတ်လာနိုင်တာဖြစ်ပါတယ်။နှစ်ဖက်ထုတ်ပြန်ချက်တွေကိုကြည့်လိုက်ရင်အစိုးရနဲ့တပ်မတော်ဘက်ကလိုလားတဲ့ကြေညာချက်တစ်စောင်ကိုလက်နက်ကင်သု ဒီနေ့ကျွန်တော်တို့ရဲ့ပြည်သူလူထုအတန်းကပို့ပြီးတော့မှတက်ပြီးတော့ကြောက်ကြီးလုပ်ငန်းစဉ်အတွက်ထူးခြားတဲ့တုတ်တမှုတစ်ခုလို့ဆိုနိုင်ပါတယ်။ထိုင်းမဲ့တခြားပြည်သနာတွေအများကြီးဖြစ်ရှိမှုကြံ့နေရသေးတယ်။အထူးသဖြင့်ဒီ၃ဖွဲ့ဟာမြောက်ပိုင်းတိုင်းဒေသလက်နက်ကိုင်မဟာမိတ်အဖွဲ့လို့ဆိုနိုင်တဲ့အုပ်စုနဲ့အလွန်ရင်းနှီးတဲ့အဖွဲ့တွေဖြစ်နေတော့အင်အားကြီးရဲ့ဝါလ Arlong, NCE Dema, Bawen Lemet, Yitui, Lulan is low. Do you name a bagale, NCE Lemet Hobo, PRP Mui, Shinne, Kisavan? Any bagat G and all, do you also net Bloma McKinney, Nisaka Leneka and Puriha, the child reaches ya Machidoi, NCE Lenjabo, Yelgang, Yelan, Nimari? Tarimeta Hale, Ninja Edra, a Pima Hote Usura, let alone NCE Lemet Hutai, a Purine, Demros, the same itinigo G and Dinamari. ပြီးခဲ့တဲ့နေ့ပြီးတော့ထိပ်ပြီးစီဝေးပွဲအပြီးအခြေအနေကိုကြည့်လိုက်ရင်NC ထိုးထားတဲ့တိုင်းရင်းသားအဖွဲ့အစည်းနဲ့တက်မရော့ဆက်ဆံရေးအစီအမပြေဖြစ်ပြီးတော့ငြိမ်းချမ်းရေးလုပ်ငန်းစဉ်ပေါ်ထိခိုက်လာတာကိုပါနင်းတွေးနိုင်ပါတယ်။ NC လက်မှတ်ထိုးထားတဲ့ចောင်းသားတက်မတော့
တကယ်တော့မြန်မာညီညာရေးလုပ်ငန်းစဉ်မှာNCA စာချုပ်တစ်ခုပေါ်ပေါက်လာတာဆွေးနွေးပွဲတွေလို့အသိမှတ်မပြုရကနေအသိမှတ်ပြုလာတာမျိုးဟာတိုးတက်မှုမှတ်တိုင်တွေလို့မှတ်ယူနိုင်ပါတယ်။ဒါပေမဲ့ညီညာရေးလုပ်ငန်းစဉ်ပြီးမြောက်ဖို့ဆိုတာကတော့လက်ရှိဖြစ်ပျက်နေတဲ့အခင်းကျင်းကိုတုံ့သက်ကြည့်ရင်ခရီးအဝေးကြီးလုံနေသေးပါကြောင်းတင်ပြလိုက်ရပါတယ်။
ရှင်များခင်ဗျာရခိုင်ပြည်နယ်မြောက်ပိုင်းကျမ်းဖတ်တိုက်ခိုက်မှုတွေနောက်ပိုင်းဝန်ကြီးမော့စလင်၏ပေါ်စစ်တပ်ကကျူးလွန်မှုတွေကိုဂျီနိုဆိုက်လူမျိုးတုံးတပ်ဖြတ်မှုဖြစ်အမေရိကန်အောက်လော့တော်ကသတ်မှတ်ကြေညာခဲ့ပါတယ်။ဒီကြေညာချက်ပေါ်သောရရှင်၏ဘယ်လိုထင်မြင်ယူဆကြပါသလဲ။ ဒီလိုအမေရိကန်အောက်လော့တော်ရဲ့သတ်မှတ်ကြေညာချက်နောက်ဆက်တွဲဘယ်လိုအရေးယူမှုတွေဖြစ်လာနိုင်ပါသလဲဆိုတဲ့သဘောထားအမြင်တွေကိုလည်းပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ခြင်းပါတယ်။ပါဝင်ဆွေးနွေးမေးမြန်းလို့သူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ်
1
ခရစ်စတိုနီရောက်ဖို့တိတ်မလို့တော့တဲ့အချိန်မှာပဲဘရာဇီးနိုင်ငံသားတွေဟာစန်တာအမြန်ဖြစ်ပြီးတင်တဲ့ကြက်နေကြပါတယ်။ခရစ်မတ်ရာသီမှာစန်တာဖိုးဖိုးကြီးဖွားဖွားကြီးအဖြစ်သရုပ်ဆောင်မှုစိတ်ဝင်စားသူတွေအတွက်ကလော့ဒ်ယိုရှင်ထုတ်လို့ရေးပိုင်ရှင်ဘရာဇီးသရုပ်ဆောင်စီဗီလိုရိုဘီယိုကအခမဲ့တင်စားပေးနေတာပါ။ဒီတနင်္ဂနွေတထောင်960ခုနှစ်ကလေးကစတင်ခဲ့တာဖြစ်ပြီးတော့ပိ
ဒီနေ့ဆက်ဆံရမှာလဲ
လိမ့်မိတ်ဆန်ရာမတော်မတရားမလုပ်ရအောင်အဓိကထားပြီးသင်ကြားပေးပါတယ်။ဥပမာမိန်ကလေးငယ်တွေရဲ့အင်ဂျီကိုပြင်ဝစ်ပေးတာပေါင်ပေါ်မှာထိုင်ခိုင်းတာမျိုးကိုအမျိုးသမီးစန်တာတွေကပဲလုပ်လို့ရတာမျိုးဖြစ်ပါတယ်။နောက်ပြီးတော့ကလေးကိုနန်းရှောက်တာမျိုးကိုလည်းစန်တာကမလုပ်ရပဲကလေးကနန်းနာကိုပဲလက်ခံရမှာပါ။နေရာဌာနအပေါ်မှာမူတည်ပြီးတော့စန်တာအလုပ်ရမယ်ဆိုရင်တော့တနေ့9နာရီအလုပ်အတွက
အိမ်မှာခရစ်စမတ်ကျေးရွာလေးတစ်ခုဖန်တီးလိုက်ပါတယ်။ Sash Hannibal ဟာလေကြောင်းသိပ္ပံပညာရှင်တဦးဖြစ်ပေမဲ့ခရစ်စမတ်ရာသီမှာဆန်တာဘိုးဘိုးကြီးကလူများပေးပို့လာတဲ့စာလေးတွေကိုဖတ်ပြီးအကြောင်းပြန်တာမျိုးလိုချင်တာကြောင့်အခုလိုခရစ်စမတ်ကျေးရွာလေးတစ်ခုကိုဖန်တီးခဲ့တာပါ။ဆန်တာဘိုးဘိုးကြီးအဖြစ်တားဖြစ်သူ Aurelian ကတရုတ်ဆောင်တာဖြစ်ပြီးအခုလိုအချိန်မှာအလုပ်များပေမဲ့လည်းခရစ်စမတ်ရွာလေးမှာအချိန်ပေးရတဲ့အတွက်ဝမ်းသာပျော်ရွှင်ရတယ်လို့သူကပြောပါတယ်။ရွာကလေးကိုတီထောင်ခဲ့သူဟန်နာဘက်ဟာစက်တင်ဘာလလောက်ခရဲကဒီရွာလေးကိုတည်ဆောက်ခဲ့ရတာဖြစ်ပြီးခရစ်စမတ်အချိန်မှာတော့တလလောက်ခွင့်ယူပြီးဒီရွာလေးလဲပတ်ရေးကိုလှုပ်ဆောင်နေတယ်လို့ပြောပါတယ်။လာလေသူတွေအတွက်လည်းအခမဲ့လာရောက်လဲပတ်နိုင်တာဖြစ်ပြီးတော့တစ်နှစ်ကိုဧည့်သည်9000နီးပါးလောက်လာရောက်ကြပါတယ်။လာရောက်သူတွေကိုရှင်းပြဖို့နဲ့ကျေးရွာလေးပုံမှန်လဲပတ်နေစေဖို့ Elf နတ်မင်းစာစေတနာဝန်ထမ်းအဖွဲ့လည်းရှိပါတယ
်။ခရစ်စတရာဒီရောက်လာတာနဲ့အမျှကဘာတဝဲဆန္နာကလော့စ်ခရစ်စမတ်ဖူးဖူးကြီးနဲ့ပတ်သက်တဲ့ပွဲလမ်းသတင်းတွေရှင်းလင်းနေကြပါတယ်။မော်တာနိုင်ငံရဲ့အမျိုးသားငါးပြားလိုက်မှာဆန္နာဖူးဖူးကြီးတယောက်ကတော့ငါးကန်လေးကိုစင်းပြီးငါးတွေကိုအစာကျွေးနေခဲ့ပါတယ်။အစင်လာရယုံကြည်ကြတာကတော့တနည်းပတ်လုံးကောင်းကောင်းနေတဲ့သူတွေကိုခရစ်စမတ်ဖူးဖူးကြီးကမှတ်တမ်းတင်ထားပြီးခရစ်စမတ်အချိန်မှာလက်ဆောင်တွေပေးလို့ရှိတယ်ဆိုတာပါ။မကောင်းတဲ့စီးရင်နဲ့ပါတဲ့သူတွေကတော့ဘာမှမရဘူးလို့ယုံကြည်ကြတာပါ။ငမန်းတွေငါးတွေကိုအစာကျွေးပြီးပုတ်သက်ပြနေတာကိုလည်းတွေ့ရမှာပါ။အခုချိန်မှာတော့လက်ဆောင်တွေမပေးသေးတဲ့အတွက်ကန်လေးကငါးတွေကလည်းတခြားသူတွေလိုပဲခရစ်စမတ်နေ့ရောက်တဲ့အထိစောင့်ကြရအောင်ပါရှင
်။ကဘာတလွားထူးခြားစံပြသတင်းများအစီအစဉ်ဖြစ်ပါလေ။VOA ကိုဝေဖန်အကြံပေးစာလေးနဲ့အတူသွားရရှင်နေနားဆင်လို့တဲ့တေးသချင်းတောင်းညင်နေဆိုရင်စာရေးသားပေးပို့ရမှာကတော့ VOA email လိပ်စာဖြစ်တဲ့ burmese@voanews.com ဖြစ်ပါလေ။ site ကတဆင့်ဆက်သွင်းမယ်ဆိုရင်လိပ်စာက VOA မြန်မာပိုင်းအစီအစဉ်တဆင့် site data အမှတ် 855ရန်ကုန်စာလိုက်ကြီးဖြစ်ပါလေခင်ဗျာဒီကနေ့ညနေ 6:00 နာရီကနေ 9:00 အထိထုတ်လွှင့်မဲ့ VOA အစီအစဉ်တွေကိုလိုင်းတို16925တို့မှာနားဆင်ပါအခုတော့သတင်းချင်းချုပ်ကိုဒေါက်ခင်မျိုးသက်ပြောပြမှာပါ။
အာဖဂန်စစ်ပွဲတွင်နိုင်ငံရေးရဖြေရှင်းနိုင်မှုတွန်းအားပေးတဲ့အနေနဲ့တနင်္လာနေ့မှာအာရဗ်ဆော့ဘ်ဝါများနိုင်ငံ UAE မှာအမေရိကန်နဲ့တာလီဘန်အရာရှိတွေကြားထွတ်ဆောင်ဆွေးနွေးပွဲကျင်းပဖို့ပါကစ္စတန်ကစီစဉ်ပေးခဲ့ပါတယ်။အာဖဂန်မျိုးသားပြန်လည်တည်ငြိမ်ဆိုင်ရာအထူးကိုယ်စားလှယ်ဇာမေခါလီဇတ်ဦးဆောင်တဲ့အမေရိကန်အဖွဲ့ဟာအဘူဒါဘီမှာကျင်းပတဲ့ဆွေးနွေးပွဲကိုတက်ရောက်မှာဖြစ်ကြောင်းပါကစ္စတန်ကြီးကအရာရှိတဦးကပြောကြားတယ်လို့တာလီဘန်ပြောခွင့်ရကလည်းတနင်္လာနေ့တွေ့ဆုံပွဲကိုသူတို့အဖွဲ့ကနိုင်ငံညှိနှိုင်းမှုတွေတက်ရောက်မယ်လို့ကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။ပြင်သစ်မှာရောင်ပြန်အဝါရောင်အင်ဂျီတွေဝတ်ဆင်ပြီးတရင်၅ဘတ်ကြာဇက်တိုက်ဆန္ဒပြနေကြသူတွေရဲ့အရှိန်တဖြည်းဖြည်းလျော့ကျလာနေပေမဲ့ဆန္ဒပြသူတွေဟာနိုင်ငံတွင်းကဒါဇင်နဲ့ချီတဲ့အချက်ပြနှီးပွိုင်တွေနဲ့လမ်းဆောင်လမ်းကွာတွေကိုတနင်္လာနေ့မှာတင်ပိုက်ထားပါတယ်။ပြည်ထောင်ဝင်ကြီးကလမ်းတွေကိုတင်ပိုက်ထားတာပြန်ရုပ်တင်ပြဖို့တောင်းဆိုနေတဲ့ကြားကပဲဆန္ဒပြသူတွေဟာတနင်္လာနေ့မှာဆက်ပြီးတော့တင်ပိုက်ထားကြတာဖြစ်ပါတယ်။တရုတ်ထိုင်းနှစ်နိုင်ငံကြားရထားလမ်းဖောက်လို့ရင်းနဲ့နှစ်နိုင်ငံပူးပေါင်းဆွေးနွေးမှုတွေတိုးမြင့်ဖို့အတွက်တရုတ်နိုင်ငံတော်ကောင်စီဝင်ဖြစ်တဲ့နိုင်ငံခြားရေးဝန်ကြီးဝန်ရင်နဲ့ထိုင်းနိုင်ငံခြားရေးဝန်ကြီးဒွန်ပရာမူဒွန်နိုင်တို့တနင်္ဂနွေနေ့ကကတိပြုခဲ့ကြပါတယ်။လာအိုစ်နိုင်ငံမှာကျင်းပနေတဲ့စရုပ်ထအကြိမ်မြောက်လမ်းဆန်းမဲခေါင်ပူးပေါင်းဆောင်ရွက်ဆိုင်ရာနိုင်ငံခြားရေးဝန်ကြီးများအစည်းအဝေးရဲ့ဘေးလွတ်အစည်းအဝေးမှာခုလိုပြောကြားလိုက်တာပါ။ဂျော်ဂျီယာရဲ့ပထမဆုံးအမျိုးသမီးသမ္မတဟာတနင်္လာနေ့ကကျန်းသက်စာကျင်းဆိုလိုက်ပါပြီ။ရွေးကောက်ပွဲတွင်မယိုးသားမှုတွေလှုပ်ဆောင်ခဲ့တဲ့အတွက်ပါလီမန်ရွေးကောက်ပွဲတွေအမြန်ကျင်းပပြီးဖို့တိုက်ခိုက်ပါတီဘက်ကတောင်းဆိုနေတဲ့ကြားကပဲဆလုံးဇူရာဘစ်ရှ်ဗီလီဟာသမ္မတအဖြစ်ကျန်းသက်စာကျင်းဆိုလိုက်တာပါ
။ကျေးဇူးပါခင်ဗျာ။တရင်ချင်းချုပ်ကိုတော်ကင်မျိုးသက်ပြပြခဲ့တာပါ။ဒီမနက်အတွက်အစီအစဉ်ထုတ်လို့ရမှုကကိုဇော်ဝင်းလိုင်ဖြစ်ပြီးအတန်လွှင့်အင်ဂျင်နီယာကတော့ဂျွန်အယ်လီဆန်ဖြစ်ပါတယ်။ဒီကနေ့မနက်အတွက် VOA အစီအစဉ်တွေကိုမနက်6:00-9:00အထိဘိုင်းနိုမီတာ30-40-48တို့ကနေတင်ဆက်ခဲ့တာပါ။သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးအဆင်ပြေတဲ့နေ့တစ်နေ့ဖြစ်နိုင်ကြပါစေ။ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညောင်ဝင်းအောင်ပါ။
This program has come to you from the Voice of America, Washington.